Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာအပီလာ20ရဲ့အင်္ဂါနေ့ည VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00ထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းလာမီတာ190တွေကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့အတွက်အစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇွန်လကဆောင်ရွက်ပေးတော့ပါမယ်။ဒီကနေ့မှာသောရရှင်နေနာစင်ကြရမှာတွေကတော့အခုရပန်ရန်ကုန်မြို့နေရာအတော်များများမှာပောက်ကွဲမှုတွေဖြစ်နေတဲ့အထက်ကနောက်ဆုံးဖြစ်သွားတဲ့ပောက်ကွဲမှုနဲ့ပတ်သက်လို့
ဘိုးစိမ့်မလန်းနေရလန်းလေးกว่าစုံနေနေရမှာပောက်တယ်။ပောက်တော့အရွှေကန်ကော်လဖေးရဲ့ဆိုင်ရဲ့ရှေ့မှာပောက်တဲ့အချိန်မှာပဲအရွှေကန်ကော်လဖေးဆိုင်ရဲ့ဘေးနားမှာတူရင်ဆိုတဲ့အလူမီနီယံဆိုင်ရှိတယ်။အဲ့ဒီကခလေးတွေကိုခေါ်ရတယ်လို့ကြားတယ်။ယောက်ျားလေး၄ယောက်မင်းကလေး၁ယောက
်ဘဟမ်းမြို့နယ်အတွင်းဖြစ်သွားတဲ့ပောက်ကွဲမှုနဲ့အဲ့ဒီနောက်ဆက်တဲ့အခြေအနေတွေကိုနားဆင်ကြရမှာဖြစ်တယ်လို့အဝေးပြေးလမ်းတွေပေါ်မှာစစ်ဆေးမှုတွေများပြားလာနေတာဘကုံးမြို့နယ်တဝိုက်မှာ CDM လှုပ်ရှားမှုပါဝင်တဲ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေတာတွေကချင်ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂါညဇကဝိုင်းနဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုခုချော့ချော့သိမ့်တဲ့နန်းလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
ကချင်ပြည်နယ်ဖားကန့်မြို့နယ်ဘက်မှာကချင်လူလတ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲအာဏာသိမ်းမှုဆန့်ကျင်ကောက်ွက်ပြီးဒီကနေ့မှလည်းဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီက KIA ကိုမနေ့ကလီချောင်းကနေပါတိုက်ခိုက်ခဲ့ပြီးပစ်ခတ်တံတွေနေစဉ်ကြားနေရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကဗီဒီယိုကိုပြောပါတယ်စကိုင်းတိုင်းကနေမျိုးနယ်အနီးကြီးရွာတွေမှာစစ်တပ်ကဝင်ပစ်လို့ဒေသခံရွာသားအများအပြားတိမ်းရှောင်နေရတယ်လို့ဒေသခံတွေကဗီဒီယိုကိုပြောပါတယ်စစ်တပ်ကစာတင်ကျောင်းတွေနဲ့ဘာသာရေးအဆောက်အဦတွေထဲမှာစခန်းချပြီးရက်ွက်အတွင်းနေအိမ်တွေထဲအထိဆန္ဒပြသူတွေကိုလိုက်ဖမ်းနေပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအပြင်းထန်ဖြိုခွဲခံခဲ့ရတဲ့ဗဟိုမျိုးမှာလည်းစနပြဝဲမှာပါဝင်သူတွေ CDM လို့ရှာမှုမှာပါဝင်သူတွေကိုရှာဖွေဖမ်းဆီးနေပါတယ်။ရန်ကုန်မြို့မှာတော့အုတ်ချုပ်ရေးရုံးတွေနားမှာအသေးစားပေါက်ကွဲတာ၊မီးလောင်တာတွေရှိခဲ့ပြီးတဲ့နောက်ရန်ကုန်မြို့အနှံ့လမ်းမတွေမှာကားတွေကိုစစ်တပ်နဲ့ရဲကဓာတ်အစီစစ်ဆေးတာတွေအပြင်းအထန်လုပ်နေတယ်လို့ဖမ်းဆီးတာတွေလည်းရှိပါတယ်။ဒီကြားထဲကပဲအမျိုးသားညီညွတ်ရေးအစိုးရကိုကြိုဆိုထောက်ခံတာတွေအပြင်လူမဲတပိတ်၊ယောက်ျားတပိတ်၊ဇနီးတပိတ်စသဖြင့်စီအနာဒိမှုစန့်ကျင်ကောက်ကွက်ပွဲတွေကိုပုံစံမျိုးမျိုးနဲ့ဆက်လုပ်နေကြပါတယ်။ဤပြည်လ19ရက်နေ့ထိဆိုရင်အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုကြောင့်သေဆုံးသူ938ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက3260ကျော်ပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AABB ကထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီဘက် MRDB ရုပ်သံမှာတော့ဖေဖော်ဝါရီလတရနေ့ကနေဤပြည်လ15ရက်နေ့ထိသေဆုံးသူ258ယောက်ပဲရှိတယ်လို့ကြေညာပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်အမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံစလုံးကထောက်ခံကြတဲ့အကြောင်းနှစ်နိုင်ငံနိုင်ငံသားရဲ့ဝန်ကြီးတွေတယ်လီဖုန်းဆက်သွယ်ဆွေးနွေးချိန်တွင်ပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့တနင်္လာနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီမိုကရေစီတံမိုးတွေပေါ်ဘုံတူညီတဲ့တန်ရိပ်ထန်အခိုက်အမာရှိကြောင်းလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဒေါက်တာအက်စ်ဂျိုင်ရှန်ကာရိုကထလောင်းအာမခံခဲ့ကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်နေတဲ့ကြက်တဲနဲ့ပတ်သက်လို့နာမည်စနေနေကြရင်အစ်တော်အရှာနိုင်ငံများအဖွဲ့အာဆီယံမှာဆွေးနွေးဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအမေရိကန်နဲ့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးတွေရဲ့ပြောဆိုချက်ထွက်လာတာပါဣန္ဒိယနိုင်ငံဂျကာတာမြို့တော်ကအာဆီယံဌာနချုပ်မှာကိုဗစ်ကာယောဂါဆိုင်ရာကန့်သတ်ချက်တွေနဲ့ညီချင်းပါမယ်လို့သတင်းထွက်ထားတဲ့ဒီထိပ်သည့်အစည်းအဝေးကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်လူကိုယ်တိုင်တက်ရောက်မယ်လို့ထိုင်းဆိုရတာဝန်ရှိသူတူကစနေနေ့မှာပြောခဲ့ပေမဲ့စစ်ကောင်စီဘက်ကဒါနဲ့ပတ်သက်ပြီးဘာမှမပြောသေးပါဘူးဒါပေမဲ့လည်းအာဆီယံထိပ်သီးအစည်းအဝေးကျင်းပမှာနဲ့ပတ်သက်လို့လက်ရှိအလက်အကျအကူထားဖြစ်တဲ့ဘူနန်နိုင်ငံဘက်ကအတည်ပြုချက်ကိုအခုချိန်ထိမရသေးဘူးလို့အင်ဒိုနီးရှားနိုင်ငံသားဌာနပြောခွင့်ရထူကူဖိုင်ဇာရှာက VOA ကိုတနင်္လာနေ့ကပြောပါရယ်အာဆီယံထိပ်သီးအစည်းအဝေးကျင်းပမှာဖြစ်ပေမဲ့ကျင်းပမယ့်ရက်နဲ့တခြားကိစ္စတွေကအာဆီယံအကူထားဘူနန်နိုင်ငံပေါ်မှာမူတည်ပါရယ်အစီအစဉ်အတိုင်းအလုပ်ဖြစ်စေဖို့တခြားအဖွဲ့ဝင်နိုင်ငံတွေနဲ့လည်းညှိနှိုင်းနေပါရယ်ဒါကိုကျွန်တော်တို့လုပ်နေပါရယ်လို့ပြောခွင့်ရဖိုင်ဇာရှာကပြောပါရယ်အမျိုးသားညီညွတ်ရေးအစိုးရဘက်ကပြောတာကိုနားမထောင်ဘဲနဲ့မြန်မာနိုင်ငံအခြေအနေကိုအာဆီယံအနေနဲ့ကောင်းကောင်းဆွေးနွေးနိုင်မှာမဟုတ်ဘူးလို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Sandiego က APHR ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။စိုးရွားတဲ့စစ်အစိုးရကိုလုံးဝလက်မခံတဲ့မြန်မာလူထုကိုကူစားပြုပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒီစည်းဝေးကိုတက်ရောက်တာမဟုတ်ဘူးဆိုတာကို အာဆီယံအနေနဲ့လုံးဝရှင်းရှင်းလင်းလင်းပြောရလိမ့်မယ်လို့လည်းမစ္စတာဆန်ဒီယေဂိုကပြောပါတယ်မြန်မာနိုင်ငံမှာသွေးမြေကြအကြံဖက်လိုရောက်တွေကိုဖြည့်ဆည်းရင်အာဆီယံခေါင်းဆောင်တွေညီညွတ်ညွတ်ကြိုးစားကြဖို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုထားတယ်လို့စစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လိုရောက်တွေရပ်တန့်သွားအောင်လှုံ့ဆော်ကြဖို့အတွင်းမှုချုပ်ဟောင်းဘိုင်ကင်မွန်းကလည်းကုလသမဂ္ဂလူမျိုးရေးကောင်စီနဲ့အာဆီယံကိုတိုက်တွန်းထားပါတယ်မြန်မာဆီယနာဒေအုစုကိုဥရောပသမဂ္ဂ EU ကတန်ခတ်အရေးယူလိုက်တဲ့အချိန်ထဲမှာပဲမြန်မာလူထုအတွေ့လူသားစာနာမှုအကူအညီကိုတိုးပေးဖို့ဆုံးဖြတ်လိုက်တဲ့အကြောင်း EU ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Josep Borrell ကတနင်္လာနေ့ကဘရပ်ဆဲလ်စ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် It's once again clear that the humanitarian net to the people of Myanmar
မြန်မာလူထုအတွေ့လူသားစာနာမှုအကူအညီကိုတိုးမြင့်ဖို့လိုအပ်တယ်ဆိုတာထပ်ပြီးရှင်းလင်းသိသာလာပါတယ်ဒီအကူအညီကိုယူရို၉သန်းတိုးမြင့်မှုကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်ကတော့ဖိနှိပ်မှုကိုရပ်တန့်မှုဖြစ်ပါတယ်လို့ Josep Borrell ကပြောပါတယ်။ဒီကူညီတွေလူလူစီတရရောက်အောင်ဘယ်အဖွဲ့အစည်းတွေကနေတဆင့်ဘယ်လိုပေးမယ်ဆိုတာကိုတော့ EU နိုင်ငံခြားရေးမူဝါဒအကြီးအကဲကရှင်းရှင်းလင်းလင်းပြောမသွားပါဘူး။စစ်ကောင်စီထဲမှာပါတဲ့အခြားသားလူပုဂ္ဂိုလ်၁၀ဦးနဲ့စစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးနှစ်ခုကို EU ကတန်ခတ်အရေးယူမှုစီးရင်နဲ့တနင်္လာနေ့ကထည့်သွင်းခဲ့တာပါ။ဒီမတိုင်ခင်ကလည်းအနာသိစစ်ကောင်းဆောင်တွေကိုတန်ခတ်ရေးယူထားတာမို့အခုဆိုရင် EU ကတန်ခတ်ရေးယူထားသူစုစုပေါင်း35ယောက်ရှိပြီဖြစ်ပါတယ်မြန်မာစစ်တပ်အနေနဲ့စစ်ဆင်ညှိနှိုင်းလာစေဖို့အခုလိုဖိအားတိုးပေးနေတာဖြစ်တယ်လို့ဂျာမနီနိုင်ငံသားဝန်ကြီး Heiko Maas ကလည်းတင်းလာနေကဘာလင်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်မြန်မာအနာသိစစ်ကောင်စီကဖမ်းဆီးထားတဲ့ဂျပန်သတင်းတောက်ကိုပြန်လွှတ်ပေးဖို့ဂျပန်သတင်းတောက်တွေကဒီကနေ့တိုးကြွမျိုးတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်တောင်းဆိုလိုက်ပါတယ
်こういう市民への弾圧をまずやめてほしいそして北住さんはじめ多くの
市あそやにねမြန်မာလူမှုကိုဖိနှိပ်နေတာရပ်တန့်စေချင်ပါတယ်အမှန်တရားကိုတင်ပြဖို့ကြိုးစားခဲ့ကြတဲ့ချီတဇူမီအပါအဝင်ဖမ်းဆီးထားတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွှတ်ပေးစေချင်ပါတယ်ကျွန်တော်တို့ကမြန်မာနိုင်ငံကနေအဝေးကြီးမှာရှိနေပေမဲ့ဂျပန်နိုင်ငံကမီဒီယာတွေအနေနဲ့လည်းကန့်ကွက်ပြောဆိုကြဖို့မျှော်လင့်ပါတယ်ဒါကြောင့်လဲဒီကနေ့မှာတင်ကြားချက်ထုတ်ပြန်ပြီးအခုလိုသတင်းစာရှင်းလင်းပွဲလုပ်တာပါလို့ဖမ်းဆီးခံထားရတဲ့ကီတဇူမီရဲ့မိတ်ဆွေရင်းတူဖြစ်သူအီဆိုကုမိုချီဇူကီကပြောသွားပါတယ်ပုံမှန်905နဲ့ရေးယူထားတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုပြီးခဲ့တဲ့တနင်္ဂနွေဧပြီလ18ရက်နေ့ကသူနေထိုင်ခဲ့တဲ့ဗဇွန်တောင်မြို့ရေကျော်အရက်နေအိမ်ကနေဖမ်းဆီးခဲ့တဲ့အကြောင်းစစ်ကောင်စီဘက်မြဝတီတနင်္ဌာနကဧပြီလ19ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ကီတာဇူမီဟာဖေဖော်ဝါရီလအတွင်းကလည်းအာနာသိမှုစန့်ကျင်ကပ်ွက်တဲ့ဆန္ဒပြပွဲတွေမှာတရင်ယူနေရင်ဖမ်းဆီးခံခဲ့ရသေးပြီးနောက်ပိုင်းမှာပြန်လွတ်လာခဲ့ပါတယ်ဖေဖော်ဝါရီတနင်္ဂနွေဒီနေ့ထိဆိုရင်တနင်္ဂနွေမီဒီယာသမားစုစုပေါင်း66ဦးအဖမ်းခံခဲ့ရပြီးအဲ့ဒီအထက်ကအယောက်30ပြန်လွတ်လာပြီးတော့လက်ရှိမှာဖမ်းဆီးခံရရသူ36ယောက်ရှိတယ်လို့သတင်းသမားတွေဖမ်းဆီးခံရမှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ပြည်တွင်းအဖွဲ့တစ်ခုကထုတ်ပြန်ထားပါတယ်ခင်ဗျာ
ဗီယိုရီမေရီဖန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32kilohertz 9300ညလိုင်းဒိုမီတာ51 kilohertz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်နေစီမချားသတင်းထောက်များအဖွဲ့ RSS ရဲ့ကမ္ဘာတဝန်းသတင်းလွတ်လပ်ခွင့်အညွှန်းဂိတ်မှာမြန်မာနိုင်ငံကဒီနှစ်အတွက်အဆင့်140မှာရှိပါတယ်မနစ်ကရဲဆိုင်ရင်တည်င်းလွတ်လပ်ခွင့်အခြေအနေပိုးဆိုးလာတဲ့အတွက်သစင်ရောကြသွားတာပါ2017ခုနှစ်ကမြန်မာစစ်အစိုးရလက်ထက်ကနေအယက်တာအစိုးရအုပ်ချုပ်မှုအောက်ရောက်လာတဲ့အချိန်မှာတော့အစိုးရနဲ့စစ်သက်ကိုဝေဖန်ရေးသားတာနဲ့ဖန်စီအရေးယူခံရမှာကိုဆိုရင်ပုံမလို့တော့ဘူးလို့တည်င်းထောက်တွေကအထင်မြင်ယူဆခဲ့တာပါ2013ခုနှစ်ကနေ2019ခုနှစ်အကြာမြန်မာနိုင်ငံမှာတည်င်းလွတ်လပ်ခွင့်မြင့်တက်ခဲ့တာကိုလည်း RSF ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်အဲ့ဒီနောက်ပိုင်းတည်င်းလွတ်လပ်ခွင့်ပြန်ကျသွားတဲ့အချိန်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်မြန်မာနိုင်ငံရဲ့တည်င်းလွတ်လပ်ခွင့်တွေကလွန်ခဲ့တဲ့ဆယ်နှစ်တုန်းကအနေအထားမျိုးပြန်ရောက်သွားပြီလို့လည်းဖော်ပြထားပါတယ်။မြန်မာတည်င်းထောက်တွေအနေနဲ့စနစ်တကျဖမ်းဆီးခံရတာတွေစင်ဆာတိဖြတ်တာတွေရင်ဆိုင်နေရတယ်လို့ပဲတည်င်းထောက်အတော်များများကလည်းတည်င်းမေးတိုင်ကြားမခံရအောင်ရဲတွေလှဖမ်းတာမျိုးမဖြစ်အောင်လို့လျှို့ဝှက်လုပ်ကင်နေကြရတယ်လို့လည်း RSF ကပြောပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့3နှစ်လောက်ကစပြီးတော့တည်င်းလွတ်လပ်ခွင့်နဲ့ကြာဆင်းလာနေတာဖြစ်တဲ့အတွက်အာဏာသိမ်းထားတဲ့စစ်တပ်ရဲ့လုပ်ရက်ကလုံးဝအာအာသင့်စရာတော့မရှိဘူးလို့လည်း RSF ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အင်းနီချင်းတရုတ်ကိုမြန်မာကနေတန်တပ်သူတွေဆက်ပြီးတော့အပြစ်အဝမတင်ပို့နိုင်တာကိုတရုတ်ကုန်သွယ်ရေးစင်စရာတွေမှာတွေ့ရပါတယ်။ နီကယ်တတတူကျန်တွေတင်ပို့မှုက၃ညနီးပါးကျဆင်းသွားပေမဲ့လို့ကျင်းနီတွေကတော့လှအလိုက်နှစ်ဆတိုးတင်ပို့လာတာကိုတွေ့ရပါတယ်။မြန်မာတန်တတူသူ့ဖော်ရေးလုပ်ငန်းတွေမှာတရုတ်ကုမ္ပဏီတွေကတက်ရိုက်ရင်းနှီးမြှုပ်နှံထားကြတာပါ။စတီးထုတ်လုပ်နိုင်တဲ့နီကယ်ဓာတ်တတူကျန်တွေကတော့မြန်မာနိုင်ငံကပြီးခဲ့တဲ့လမှာ298တန်ပဲတင်ပို့နေတဲ့ကိုတရုတ်အကောက်ခွန်ဌာနရဲ့စင်စရာတွေမှာအင်္ဂါနေ့ကဖော်ပြထားပါတယ်။ဒါဟာဖေဖော်ဝါရီလကတင်ပို့မှုထက်94ရခိုင်နှုန်းကျဆင်းသွားတာဖြစ်ပြီး2019ခုနှစ်ဧပြီလနောက်ပိုင်းလဆင်းတင်ပို့မှုအနည်းဆုံးလည်းဖြစ်ပါတယ်။တခါကျင်းနီဓာတ်တူတင်ပို့မှုကတော့မတ်လမှာတန်ချိန်11,000ကျော်ရှိခဲ့တဲ့အတွက်ဖေဖော်ဝါရီလထက်ကစာရင်တော့120ရခိုင်နှုန်းတိုးလာတာဖြစ်ပြီးနှစ်အလိုက်ဆိုရင်တော့38.6ရခိုင်နှုန်းမြင့်တက်လာတာပါ။မြန်မာနိုင်ငံထဲမှာတပ်တတူသူ့ဖော်ရေးလုပ်ငန်းကြီးတစ်ခုကိုတရုတ်အစိုးရပိုင်းဝမ်ပောင်ကုမ္ပဏီနဲ့မြန်မာစစ်တပ်ပိုင်းဥပိုင်းကုမ္ပဏီလီမိတက် MEH ရို့ပူးတွဲလုပ်ကိုင်နေတာဖြစ်ပါတယ်။လက်ပရောင်းတောင်ကျင်းနီစီမံကိန်းကတော့လက်ရှိမတိမငင်အခြေအနေတွေကြောင့်ရပ်နားထားတယ်လို့တရုတ်အစိုးရအဘော China Daily သတင်းစာကဒီလထဲမှာပဲဖော်ပြခဲ့ပါတယ်။မုံရွာမြို့မှာရှိတဲ့ SNK မိုင်းတွေအလုပ်သမားတွေတပိတ်မောင်းနေကြတဲ့အချိန်မှာဒီသတင်းထွက်ပေါ်လာတာပါ။ဝမ်ပောင်ကုမ္ပဏီကတပ်တူသူ့ဖော်ရေးစီမံကိန်းတွေမှာရှိတဲ့သူပိုင်ပစ္စည်းကိရိယာတွေကိုစပြီးရောင်းချနေပြီလို့လည်းတရင်ရင်းမြစ်တစ်ခုကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဝမ်ပောင်ကုမ္ပဏီကိုမြင်မြန်ခဲ့ပေမဲ့ဘလို့မှတ်ချက်မျိုးမှထွက်မလာသေးပါဘူး။အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေနေ့စဉ်ပြန်တိုးလာနေတဲ့အတွက်မြို့ကြီးအတော်များများမှာကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်နေပါတယ်။မြို့တော်နယူးဒေလီမှာတော့တစ်ပတ်ကြာကန့်သတ်ချက်တွေစတင်လိုက်တဲ့ဒီကနေ့မှာတိတ်ဆိတ်ချောက်ကပ်နေပါတယ်။အထင်ကရအထင်းမှန်နေရာတွေမှာလူသူကင်မဲ့နေသလိုလက်မကြီးတွေမှာတော့လူတွေထွက်မလာအောင်ရဲတွေကစောင့်ကြနေပြီးအတာအဆီးတွေလည်းချထားပါတယ
်
ဒီဆိုင်မှာလူတိုင်းအတွက်ပိုးသတ်ဆေးပါတယ်လက်ဆေးရည်တွေကိုထားပေးပါတယ်လူတိုင်းနှာခေါင်းဆီတွေတပ်ဖို့လည်းပြောပါတယ်လူအချင်းချင်းခောက်ခွာနေဖို့သတိပေးမဲ့ဝန်ထမ်းတစ်ယောက်ကိုလည်းဆန့်အပြင်းမှာတာဝန်ပေးထားပါတယ်လို့ကုံဆောင်ဆိုင်ဝန်ထမ်းဗာဂျေရှာကကိုဗစ်ရောဂါတာစီရဲ့ဆောင်ရွက်ထားပုံကိုရှင်းပြသွားတာပါစီဘွားရေးမြို့တော်မွန်ပိုင်းမှာလည်းအလားတူမြင်ကွင်းတွေကိုတွေ့ရပါတယ်။မွန်ပိုင်းမြို့ကကိုဗစ်ကာကွယ်ဆေးထိုးပေးတဲ့အကြီးဆုံးနေရာဖြစ်တဲ့ BKC ဝန်ကြီးထက်မှာတော့ကိုဗစ်ရှီးလ်ကာကွယ်ဆေးတွေရောအိန္ဒိယဘာဟာရဘိုင်ယိုတက်ကုမ္ပဏီကစမ်းသပ်ထုတ်လုပ်ထားတဲ့ကိုဗစင်ကာကွယ်ဆေးတွေပါအလုံးပြတ်ကုန်တဲ့အတွက်ဆေးထိုးရမယ်သူတွေစိတ်ပြက်လက်ပြက်ဖြစ်ကုန်ပါတယ်။ AstraZeneca ကုမ္ပဏီအတွက်ကိုဗစ်ရှီးလ်ဆိုတဲ့နာမည်နဲ့အိန္ဒိယကကာကွယ်ဆေးတွေထုတ်လုပ်ပေးနေတာဖြစ်ပြီးပြည်တွင်းမှာလည်းထိုးနှံပေးနေတာပါအင်္ဂါနေ့ညနေပိုင်းလောက်မှာကာကွယ်ဆေးတွေထည့်ရောက်လာလိမ့်မယ်လို့မျှော်လင့်ရကြောင်းလဲ PKC ကာကွယ်ဆေးဒုထနာအကြီးအကဲကပြောပါရယ်။အိန္ဒိယနိုင်ငံမြို့ကြီးတွေမှာကိုဗစ်ရောဂါကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာတာကြောင့်ဒေသအာဏာပိုင်တွေကကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်နေတာပါ။အိန္ဒိယမှာတနေ့တည်းပိုကူးသူက23,600တိုက်ရှိပါပြီ။ပြီးခဲ့တဲ့24နာရီအတွင်းပိုကူးသူက26,000ဝန်းကျင်ရှိပါတယ်။ကိုဗစ်ကြောင့်တိတ်ဆုံးသူစုစုပေါင်းက38,000ကျော်ရှိတဲ့အကြောင်းအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့ကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။အမေရိကန်သမ္မတအင်ဂျီရိုကကမကထပြုကျင်းပမဲ့ဥရုယာသီပြောင်းလဲမှုဆရာညီလာခံမတိုင်ခင်မှာပဲအမေရိကန်ကသူ့ရဲ့ထိတ်တန့်ဦးစားပေးနိုင်ငံခြားရေးမော်ဒါဟာဥရုယာသီပြောင်းလဲမှုသာစီရေးဖြစ်တယ်လို့ထပ်ပြီးတော့အတည်ပြုပြောဆိုပါတယ်။ဒီသတင်းပတ်ထဲမှာကျင်းပရမယ့်ဥရုယာသီညီလာခံကိုတရုတ်သမ္မတရှီဂျင်းပင်အပါအဝင်နိုင်ငံပေါင်း40ကျော်ကခေါင်းဆောင်တွေကိုဖိတ်ကြားထားပါတယ်။ဧပြီ22နဲ့23ရက်နေ့မှာအွန်လိုင်းဗီဒီယိုကနေကျင်းပမဲ့ဥရုယာသီဆိုင်ရာညီလာခံမှာကမ္ဘာခေါင်းဆောင်တွေကဥရုယာသီပြောင်းလဲမှုသာစီရေးဆွေးနွေးကြမှာဖြစ်ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုတရုတ်ကနှိမ်နှင်းခဲ့တဲ့လို့ရတွေ၊တိုင်ဝမ်ကျွန်းကိုစီအရာဖိအားပေးနေတဲ့ကိစ္စတွေနဲ့အမေရိကန်မဟာမိတ်တွေအပေါ်တရုတ်ကစီးပွားရေးအရာဖိအားပေးနေတဲ့ကိစ္စမျိုးတွေမှာတရုတ်ကိုအမေရိကန်ကထိတ်တန့်ရင်ဆိုင်နေပေမဲ့လည်းဥရုယာသီအရေးမှာတော့တရုတ်နဲ့လက်တွဲလှုပ်ကိုင်သွားမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နားလောင်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့သတင်းဖိပို့ချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးရန်ကုန်ကပေါက်ကွဲမှုသတင်းကိုစကြင်ပါတယ်။ရန်ကုန်မြို့မှာအခုရပိုင်ပေါက်ကွဲမှုအသေးစားတွေဖြစ်နေတာမှာဒီကနေ့ဗဟန်းမြို့နယ်တဲ့ပေါက်ကွဲစီတဲ့ပစ္စည်းတွေ့တာကြောင့်လုံခြုံရေးအာဏာပိုင်တွေကထိန်းချုပ်ဖောက်ခွဲခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူမရှိပေမဲ့မတင်ကားသူလူငယ်တချို့ဖမ်းဆီးခံခဲ့ရပါတယ်။ဒီလိုအခြေအနေတွေကြောင့်လုံခြုံရေးတင်းကျပ်နေတဲ့အခြေအနေတွေနဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့အကြောင်းကိုမဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
စစ်တပ်နဲ့ရဲလုံခြုံရေးတွေနေရာအနှံ့မှာတွေ့နေရတဲ့ရန်ကုန်မြို့မှာဒီကနေ့မနက်ပိုင်းတုန်းကအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။မနက် 7:00 နာရီဝန်းကျင်လောက်မှာဗဟန်းမြို့နယ်ဘိုးစိန်မှန်ရပ်ကွက်နားမှာပေါက်ကွဲစေတဲ့ပစ္စည်းတွေ့လို့လုံခြုံရေးတွေကထိန်းချုပ်ဖောက်ခွဲခဲ့တယ်လို့အဲ့ဒီနားမှာနေသူတယောက်က VOA ကိုပြောပြပါတယ်။ လူထိခိုက်မှုမရှိပေမဲ့ပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီအနီးအနားမှာရှိနေတဲ့လူငယ်တချို့ကိုမတင်ကားလို့တပ်တွေကဖမ်းဆီးသွားခဲ့ပါတယ်
။ဘိုးစိမ်မန်လမ်းနဲ့ကလမ်းလေးကွာစုံတဲ့နေရာမှာပေါက်တယ်။ရွှေကံကောလက်ဖက်ဆိုင်ရဲ့ရှေ့မှာပေါက်တာ။ပေါက်တော့အဲ့ရွှေကံကောလက်ဖက်ဆိုင်ရဲ့ရှေ့မှာပေါက်တဲ့အချိန်မှာပဲအဲ့ရွှေကံကောလက်ဖက်ဆိုင်ရဲ့ပေးနာမှာတူရင်ဆိုတဲ့အလူမီနီယံဆိုင်ရှိတယ်။အဲ့ဒီကခလေးတွေကိုခေါ်ရတယ်လို့ကြားတယ်။ယောက်ျားလေး၄ယောက်မင်းကလေး၁ယောက်ဖမ်းခံရတယ်လို့ကြားတယ်။တကယ်လို့ဘယ်တော့မသိသေးဘူးပေါ့နော်။အဲ့ဒီပေါက်တဲ့နေရာကအလကကြောင်းရဲ့မဝတာယုံရဲ့နဲ့ဆောင်ထိုးလောက်ပဲသူကပောက်တာမဟုတ်ရှာတွေ့တာရှာတွေ့တာကိုတဲအိနဲ့ဖုံပြီးသူတို့ဖောက်လိုက်တယ်လို့ပြောတယ်ဦးချင်မောင်လမ်းပေါ်မှာဆိုလမ်းလေကျွန်းမောင်ကိုထိုင်ပြီးတော့လေလမ်းမောင်ကအိနဲ့ခဲလုံးနဲ့ကိုစိမ့်ပြင်းနေပြီးဦးအဲ့လိုသူတို့စိတ်မကျင်းတဲ့မနဲ့မချင်းကိုထိုက်ထူလာအဲ့ဒါမျိုးတွေလည်းဖြစ်တယ်မတော်စီမှာ2ရက်ချ3ရက်ချလောက်အဲ့လိုဖြစ်တယ
်တကုံမျိုးတင်မြောက်ပိုင်းမျိုးနဲ့38ရက်ကွယ်အုတ်ချုပ်ရည်မှုယုံပါလေမနဲ့10နာရီဝင်းကျင်လောက်ကပောက်ကွဲမှုဖြစ်ခဲ့ပါတယ်စစ်တပ်နဲ့ရဲတွေရောက်လာတဲ့အချိန်မှာတော့အဲ့ဒီအနီးဝန်းကျင်မှာနေထိုင်တဲ့သူတွေကိုဆဲဆိုချင်းချောက်တာတွေရှိခဲ့တယ်လို့ဒေသခံတဦးကပြောပြပါဗျ
။လူတိကျမှုတော့မကြောက်ပါဘူး။မနက်ပိုင်းအစောခဏဖြုတ်သွားတယ်ပုံမှန်ဟုတ်။အဲ့လိုမျိုးဖြစ်ပြီးဆိုတော့သူတို့ရဲ့အချင်းစရိုက်ကတော့ဟိုဖောက်တီဖောက်မိုးဝထောင်ဖောက်ဟိုဆွဲတီဆွဲအဲ့လိုလေးပဲရှိမှာပါ
။ရန်ကုန်မြို့တွေကလူနေရပ်ကွက်အနီးအနားမှာစစ်ကောင်စီတပ်တွေတပ်စခန်းချထားတာလမ်းပေါ်သွားနေတဲ့လူတွေရင်းတွေကိုတားဆီးစစ်ဆေးနေတာကြောင့်လူအသွားလာနေပါနေချိန်မှာပဲအခုလိုအသေးစားပောက်ကွဲမှုတွေဖြစ်နေတာပါဧပြီလ18ရက်တုန်းကလည်းရန်ကြီးမြို့နယ်တွေကအထွေထွေအုပ်ချုပ်ရေးမှုရုံမှာပောက်ကွဲမှုဖြစ်ခဲ့လို့အဲ့ဒီမှာတက်ဆွဲထားတဲ့အထက်ကဒုအရာခံဘူတယောက်တည်ဆုံးခဲ့ပါတယ်အခုလိုပောက်ကွဲမှုတွေကဘယ်သူလက်ချက်လဲဆိုတာကိုတော့တိတိကျကျမသိရပါဘူးဒီလိုအခြေအနေတွေကြောင့်တချို့မြို့နယ်တွေမှာလုံခြုံရေးကအတော်လေးကိုတင်းကျပ်နေပါတယ်ဒါပေမဲ့ဆေးရနာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုတော့လူထုကရတဲ့နည်းနဲ့ဆက်ပြီးလုပ်နေကြပါတယ်နာဆာကဆေးအုပ်ချုပ်ရေးကောင်စီကိုဖိတ်ကြားထားတဲ့အာဆီယံထိပ်သီးစည်းဝေးပွဲတွေအင်ဒိုနီးရှားနိုင်ငံမှာရပ်ပိုင်းတွင်ကျင်းပဖို့ရှိနေချိန်မှာပဲအာဆီယံကိုဆန့်ကျင်ဆန္ဒပြမှုတွေဒီကနေ့ရှိခဲ့ပါတယ်။သွေးစွန်းနေတဲ့လက်တွေကိုမကန့်ပါနဲ့တပ်ဖြတ်မှုတွေကိုအားမပေးပါနဲ့ပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားပါဆိုတဲ့စာသားတွေပါတဲ့ဂတ်ထူဆိုင်ပုတ်တွေကိုကင်ဆောင်ဆန္ဒပြကြတယ်လို့အဲ့ဒီဂတ်ထူပြားတွေကိုလည်းလမ်းမတွေထပ်မဖြန့်ခင်းပြီးတော့လှိုင်မြုပ်နေတဲ့မှာလူလူကဆန္ဒပြခဲ့ကြပါတယ်။နေ့စဉ်လိုည၈နာရီရောက်တိုင်းမှာတံပုံးတီးပြီးတော့အာနာရှင်စနစ်ကိုလက်မခံတဲ့စန့်ကျင်လှုပ်ရှားမှုတွေကိုလည်းရန်ကုန်မြို့သူမြို့သားတွေဆက်ပြီးတော့လုပ်နေကြပါတယ်။ဒီလိုတံပုံးတီးတဲ့သူတွေကိုကင်မုံဆောင်ပြီးတော့ဖမ်းတာလက်နက်ကင်အင်အားသုံးပြီးချင်းချောက်တားဆီးတာတွေလည်းရှိနေပါတယ်လို့မရန်ကုန်မြို့နယ်မှာနေထိုင်သူလူငယ်တဦးကပြောပြပါဗျာ
။ခမမာကြီးပွဲလောက်ဆိုရင်အဲ့ဒီကောင်တွေကလည်းရှင်းပတ်ပြီ။ဆက်ပြီးတော့တီးတဲ့အိမ်ဆိုရင်အဲ့လိုမတီးနဲ့ပါညအော်ပြီးဆဲတယ်၊ဓမီတွေထိုးတယ်အဲ့တော့ဆိုရင်ညီလေးပဲပြေးပြီးနေရတော့တမုံကြည့်တော့ဟိုတမုံညရတော့အဲ့လိုလေဟိုတမုံတီးတာကိုစောင့်ကြည့်ပြီးတော့နောက်ပြီးတော့မှလူငန်းဖြေပြီးတော့လို့ဆွဲသွားတာမျိုးရှိရလို့တော့ကြားတယ်ဒီနောက်ပိုင်းတော့လေဟိုတမုံတီးတာအသိမရှိတော့ဘူးအဲ့လိုလင်းလေးတော့ကြည့်ကြတယ
်ပြီးခဲ့တဲ့ရက်ပိုင်းကတော့အင်းစိန်မြို့နယ်ထဲမှာတင်မောကနေဆင်းလာပြီးကွာရန်တင်းဝင်နေတဲ့တင်မောသားနှစ်ဦးကိုတမုံတီးလို့ဆိုပြီးသူတို့တဲခိုနေတဲ့ဟိုတယ်ခန်းနဲ့အထိလုံးလုံးရေးတက်တွေဘက်ကဝေရောက်ရိုက်နှက်ပြီးတော့ငွေသားနဲ့ပစ္စည်းတွေကိုတင်ယူသွားခဲ့ကြပါသေးတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။ကိုဆက်ထဲမှာပဲရန်ကုန်အဝင်အဝေးပြေးလမ်းမတွေပေါ်မှာစစ်စစ်ရှာဖွေမှုတွေရှိနေတဲ့အခြေအနေကိုလည်းပြောပြချင်ပါသေးတယ်။ရန်ကုန်မြို့အဝင်အထက်အဝေးပြေးလမ်းမတွေပေါ်မှာစစ်စစ်ရှာဖွေမှုတွေကိုအခုရက်ပိုင်းအတွင်းစစ်ကောင်စီတက်တွေဘက်ကတိုးလွှတ်လာနေပါတယ်။ခီးသွွားသူတွေတဲကမတင်ကားသူလူငယ်ပိုင်းတချို့ဖမ်းဆီးခံရတာတွေလည်းရှိပါတယ်။ရန်ကုန်ကလာတဲ့တဲ့ရင်ကိုမဆုမြမွန်ကတင်ပြပေးပါမယ်ခင်ဗျာ။
ပျောက်ကြားပုံစံဆန္ဒပြပွဲတွေအသေးစားပောက်ကွဲမှုတွေရန်ကုန်မြို့မှာဖြစ်နေချိန်မှာပဲမြို့အဝင်အထွက်အဝေးပြေးလမ်းပေါ်သွားနေတဲ့ကားတွေကိုတပ်တွေကစစ်ဆေးရှာဖွေမှုတွေကိုအခုနောက်ပိုင်းမှာတိုးလှုပ်နေပါတယ်။မတင်ကားတဲ့ကားတွေဆိုရင်အဝေးသက်သာတွေတဲကအဝေးစားတွေကအစတထည့်ချင်းစီစစ်ဆေးတယ်လို့ကိုရိုင်းကြုံခဲ့သူကပြောပြပါတယ်။စစ်ဆေးခံရတဲ့ထဲကမတင်ကားသူလူငယ်တချို့လည်းဖမ်းဆီးခံရတာတွေရှိနေပါတယ်။တကြံတွင်မှာမွေးရက်ကိုခဏပြန်ပြီးတော့ရန်ကုန်ကိုပြန်လာတဲ့သူတစ်ယောက်ကလမ်းတစ်လျှောက်သူကြုံခဲ့ရတာမှာအင်းစည်းကားတွေကိုပို့ပြီးတော့ပြစ်မှတ်ထားစစ်ဆေးတာတွေ့ရတယ်လို့ VOE ကိုပြောပြပါဗျ
။ဆက်စပ်နေရနေပြန်လာတယ်။အဝေးပြေးကားကနေပြီးတော့ထွက်တော့ပကူးမှာတခါဆက်တယ်။ဘာလို့ဆက်လဲဆိုတော့မှတ်ပုံနဲ့ဆက်တယ်။ပကူးဘောနဲ့ကြီးသွား။အဲပကူးကနေထွက်လာပြီးတော့စစ်တောင်းရောက်ရောစစ်တောင်းတကားမှာတခါဆက်တယ်။စစ်တောင်းတကားမှာဖြစ်တာကြတော့လမ်းဆင်းလျှောက်ခိုင်းတယ်။သူမတင်ရတဲ့လူတွေကြည့်တာပေါ့နိ။ဘယ်ဘာလို့ပို့လဲပေါ့။နည်းနည်းတော့မေးရပါပေါ့။အဲအဲ့ရနေပြီးထွက်လာထွက်လာထွက်လာမယ်တက်ကြွထွက်မှာပဲတခါထွက်ဖြစ်တယ်ပထုံမှာပေါ့နော်ပထုံအဲ့ဒါကြတော့ကားပေါ်တက်တယ်မတင်ရတဲ့လူတွေရဲ့ဖတ်ပေါ်တယ်ကြည့်တယ်လူတိုင်းဖတ်ပေါ်တယ်မဖြစ်တော့သူတို့ကားပေါ်တက်လာပြီးတော့သူလူတွေကြည့်လိုက်တယ်ဒီလူက mateng ajar kan itu lah. Eh dulu mah boleh jual ni, eh ni eh set, pun set. So alam ni set dah, set dah jual di kau kan, kau mah dia, kau kan lah. Di sini teh ni, di sini teh ni, dia dia, tahu ni ya, ni ni lah tu set.
Malam yang juga kali, yang kau kau kuya bantian lagi tu dia kali, yang kau abian land shop sesi mula ni pada biro, fio ego kudu biar jawab ni.
Tu enti kahne lara di tu, ni ni lo akat teksi ni, tu dia ni ni ni. เด็กอะไรเด็กวัวตัวเมียแต่ชูการีอะไรที่มันที่น้าป้องเนี่ยพี่พูดใครเนี่ยแต่ชูการีอะไรที่มันนี่เป็นชาขันแบบดูเยอะดูดีเนี่ยพี่เราเอาเส้นที่เด็กกัดดูพี่ตัวเอาเส้นที่เด็กกัดดูเส้นเดียวมีเนี่ยเนี่ยพี่เราเลยสิเนี่ยลู่เส้นที่เด็กพี่เราเจ็ดสี่เส้นที่เด็กจารีโอจีจีเด็กเราเท่านั้น
มาลามยังเป็นการอะไรเอาไว้พี่แล้วเดี๋ยวเนี่ยลินี่ มันจะเลี้ยงแบบกับจันทร์อะไรแล้วเดี๋ยวเช้านั่นนี่อาสาทุกเช้นเสร็จเสร็จมือเรื่องลงนี่เลยลูกกูรายจงด้วยอาดูเรื่องพี่บาร์เลยอ่ะคุณลุงมีเสื้อสีขยันเสียงเดินมาเดี๋ยวเช้าพังขยันดูเรื่องเลยสีบาร์เลยเนี่ยเด็กก็มาหนีใช่เนี่ยกูที่ห้าเนี่ยตัวยังจะนี่มาสวมเสื้อสูงมโนป่าเว้ยลุงเอลี่อ่ะแต่จันทร์เรื่องขี้ทวีปเดียบเป็นกูได้ช่วยเจมี่เนี่ยมาพันสีขังเกจายาบาร์เลยแต่รูปพันสีขยันอะไรเนี่ยประตูกูที่ห้าเนี่ยยี่กู
နေပေါ့နောက်နေ့ရုံးပြတ်တာပိုပါညာဆိုတော့ပြန်လာတယ်ပြန်လာတဲ့အခါမှာကျွန်တော်တို့ဒီလာကြိုပါဆိုတော့ကျွန်တော်အဲ့ဒီလာကြိုဖို့ဟောဖြစ်တဲ့အခါမှာကျွန်တော်တို့ကိုဖုန်းဝင်လာတာကကဲဆန်ကေကေယူနဲ့ပြန်လာတဲ့အခါမှာအဲ့သူတို့စစ်တယ်ပေါ့စစ်တယ်ဆိုတော့ကျွန်တော်တို့ကလည်းယူတနန်းစစ်တာပဲဒီအိတ်စစ်တယ်ပါညာသူတို့ဝိုင်းပြီးစစ်ချင်လို့ဆိုပြီးစကမ်းမှာခဏခေါ်လာဆိုတော့အဲ့ဒါကိုကျွန်တော်စောင့်နေတာပေါ့နောက်တစ်ခုက9နိုင်ခွဲလောက်ညနေ9နိုင်ခွဲလောက်လဲကြာအောင်ကျွန်တော်တို့ကြားရတာပေါ့နော်ကိုတီဟာစီကနောက်ဆုံးကြားရတာသူတို့အထွေထူးမရှိဘူးတဲ့အေးဆေးဆေးပဲတဲ့ဒီသူတို့ကိုပေါ့မနက်ဖြန်မနက်မှာကားပေါ်တင်ပေးမယ်ပေါ့အေးဆေးပဲမနက်ပြန်လွတ်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါနဲ့နောက်နေ့မနက်မှပဲကြိုးမယ်ဆိုပြီးတော့ပဲစောင့်နေရတယ်နောက်နေ့မနက်ဖုန်းခေါ်တဲ့အခါမှာခေါ်လို့မရဘူးပေါ့စုံစမ်းစုံစမ်းနေတယ်မှနောက်ဆုံးဒီမနေ့ကနေခင်မှာပေါ့သူတို့ဖြူဟာမှုဝင်တယ်တဲ့ဖြူဟာမှုဝင်ပြီးတော့သူတို့စစ်ပြီးတော့ဒီဖြူဟာမှုခေါ်သွားတယ်လို့ကြားတယ်ဗျဟုတ်နောက်ဆုံးကြားတာလေ
သူတို့လိုပဲရွှေကျင်ဘက်မှာဖမ်းဆီးခံရတဲ့လူငယ်10ယောက်ထက်မနည်းရှိတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြကြပေမဲ့ VOA ကတိကျအတည်မပြုနိုင်ပါဘူးဖမ်းဆီးခံရသူတွေဟာအခုအချိန်အထိမိသားစုတွေနဲ့တွေ့ဝင်မရသေးသလိုဘယ်မှာထိန်းချုပ်ထားသလဲဆိုတာကိုလည်းမသိရသေးပါဘူး KNU နဲ့မြေထဲမှာတင်တန်းသွားတက်လို့ဆိုပြီးမတင်ကမှုနဲ့ဖမ်းဆီးတယ်လို့တချို့ကလည်းပြောဆိုထကြပါဗျ။ဒါပေမဲ့မိသားစုဝင်တွေကတော့ဒကြံတွင်ရက်တို့ခီးသွားကြတာဖြစ်တယ်လို့ပြောပါတယ်။ဖမ်းဆီးထိန်းသိမ်းထားတဲ့ရွှေကျင်ရဲစခန်းကို VOA ကဆက်သွယ်တာမှာတော့တာဝန်ခံဖြေဆိုပေးမယ့်အရာရှိမရှိတာကြောင့်ဖြေဆိုဖို့ညင်းတယ်လို့ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့သူတို့မသိဘူးလို့ပြောပါတယ်။ဆေးရနာရှင်စက်ကျင်နဲ့လှုပ်ရှားမှုမှာပါဝင်သူအားပေးသူတွေကိုတရားစွဲဆိုဖမ်းဝရမ်းထုတ်ထားချိန်မှာပဲအခုလိုမျိုးအဝေးပြေးလမ်းတွေပေါ်မှာခီးသွားတွေကိုပို့ပြီးတော့စစ်ဆေးဖမ်းဆီးနေတာဖြစ်ပါတယ်ရှင်
။မဆူမြတ်မွန်တင်ပြပေးခဲ့တာပါခင်�ျာ။ခုဆက်ပြီးတော့စီဒီယာမှာပါဝင်သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေတဲ့အကြောင်းကိုလည်းပြောပြပေးကြပါမယ်။ဆေးရနာတဲမှုအခိုင်အမာဆန့်ကျင်ခဲ့တဲ့ပဲခူးမြို့ကိုစစ်ကောင်စီတပ်တွေကလက်နက်ကြီးတွေပါတုံ့နှိမ်နှင်းခဲ့ပြီးတဲ့နောက်ဆန္ဒပြတဲ့ဗိတ်တွေမှာပါဝင်သူတွေစီဒီယန်လှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဘုံကြီးကြောင်းတွေပါမချမ်းလိုက်လံရှာဖွေဖမ်းဆီးနေတဲ့အတွက်ဘေးလွတ်ရာထွက်ပြေးနေကြရတဲ့အခြေအနေကို VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ပဲခူးမြို့မှာခံသက်လို့အသားစီးတွေ၊ကာယဆန္ဒပြမှုတွေကိုတပ်တွေကအပြင်းထန်နှိမ်နှင်းခဲ့ပြီးတဲ့ကဆန္ဒပြမှုတွေမှာပါဝင်လှုပ်ရှားတဲ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပါတယ်။ဆန္ဒပြတပိတ်ကိုဥဆောင်သူတွေ CDN NRP ဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့ဝန်ထမ်းတွေကိုဖလိုက်လံဖမ်းဆီးမှုတွေအခုရက်ပိုင်းတွေမှာပိုလှုပ်လာတာဖြစ်ပါတယ်။သူတို့ပုံနေနိုင်တယ်လို့စံလျာရှိတဲ့ဘုံရင်ကျောင်းတွေတစ်ထိလိုက်လံရှာဖွေနေတယ်လို့ပဲခူးမြို့ခံတယောက်ကပြောပါတယ
်။ဒီနေ့မှုရပြောတယ်ကိုဒီနေ့မှုရပေါ့အဲ့ဘက်မှာလည်းဒီတပိတ်ကောင်းကောင်းတွေပုံနေတာညာအတန်ကြားတယ်သူကကြားတယ်ညာသူကအကူလိုက်နေရဗျမနေ့ကတော့ဒီပကိုးလေးကပုံကြောင်းနေကြတယ်သူကလိုက်နေတယ်ကိုမနေ့ကဆိုရင်တိုင်းကကောင်းကောင်းတယောက်အဲ့ဥက္ကုချွေးနေနေပေါ့လေးစရာရှိသူဆိုပြီးစကောင်းခေါ်ရတယ်ဗျအခုကလားကနဲ့အသက်50ကျော်ပြီပေါ့သူပကိုးမြို့မှာပဲသူရောတော့ငါးငါးနဲ့အမဖွင့်ဖွင့်ပြီးတခါလေးဆန်းလိုက်တယ်ဒီနေ့ကိုနောက်ဆိုသွေးငုံဆုပ်ကိုပုံမှန်နဲ့ဆက်ဆိုပြီးကပ်ပွင့်တယ်ပေါ့
ပကိုးမြို့ထဲမှာဆိုရင်လဲဆန္ဒပြခဲ့တဲ့လူငယ်များပြား내백고땡샹니야데루데라칸루ငယ်두가ပြောပါတယ် ကျိုးတင်တော်မျိုးရဲ့ဘက်ကရက်ကွက်တည်ဆိုရင်ရက်ကွက်တစ်ခုလုံးကြီးကမလူမရှိတော့ဘူးဒီလိုတော်တော်နေရတာပေါ့ရက်ကွက်သုံးလေးပေါက်ကတော့မရှိတော့ဘူးကမ်းပိုင်းကြီးရတာမထောင်နာတော့ကမ်းပိုင်းလူငယ်တွေတော်တော်များများမရှိတော့ဘူးအဖန်ခံရမှာဆိုလို့ထွက်ပြေးသူတွေရှိနေတယ်လို့အဖန်ခံရသူတွေလည်းရှိနေပါတယ်စီတန်လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကဝမျိုးနဲ့ကျောင်းဆရာမနှူးမကြခင်ရက်ကပဲဖန် ပါတယ်အဲလေးငါးယောက်လောက်ပေါ့နော်အိမ်ဝိုင်းမျိုးလုံးထိုင်ကြတာပဝမ်းမြေနဲ့ပလီကြီးကဆရာမမေရဆရာဝါတော်မင်းမြေဆန်းနဲ့တော်မူပပဝင်တော်မင်းမြေဆန်းကလေရန်ပြတော်မူပပဝင်ရမှာရန်ပြခေဝိုင်လာမှာစစ်တပ်အာဏာသိမ်းပြီးကြတဲ့ကရုံးမသက်ပဲစီဒီအာလှုပ်ရှားမှုမှာပါဝင်ဆန္ဒပြနေတဲ့ဝန်ထမ်းတွေဟာရက်ကြလာတဲ့အမျှနေထိုင်စားတောက်ရဲ့အခက်အခဲရှိလာတယ်လို့ဘုကုမျိုးခံတို့ကပြောပ เนี่ยลูกเนี่ยไอ้หนูแกนลูกอ่ะมีอะไรก็ชี้ว่าเลยเที่ยวทำไมวันนี้ลูกเด็กมาวันนั้นลูกว่าทุลุไม่อะไรเลยแต่ในทุลุไม่อะไรวะก็เสียอะไรชี้ว่าทุลุอะไรปูตัวบอกเลยยันมาเรียร์เอเบรล่ากูยังนี่ดงอ่ะปกุมอยู่ที่กันแต่ไปเสียจังยังขันดัลลุลูกทารันเนี่ยกูเสียก่อนสิตันด้วยกันนี่พี่ข้าพิวกุ้งกันลูกเสียแทนมันเนี่ยตีส่งกันลูกอ่ะมีอะไรตายยังยากิเขวาร์เลย ไอ้ที่ไปขนาดนี้เด็กแม่ก็เด็กล้ามาจีเนียกูลงจงยุทธ์ตาพ่อเด็กกันเนี่ยยังอยู่ท่าบีช่องรับพี่กับมูดเลยลงนี่เด็กลูกเลยยกขันนี่ก็พิอพิจารวาเลยอะคุณลูกชิ้นนี้ยามาเว้ปกุมยูมาตั้งสูจีโจตันนี่กูยิ่งตาทาร์เลยไซบอร์ดสติกาเรียกับบีลูแม่จะไปตั้งใจจะไปด้วยเซบีลงนี่จาวาเลยขมิ้นในกรณีที่เรื่องพี่ปูทาร์บักเนี่ยคุณเซบีเราก็ชิมพี่เนี่ยเบิกกับไต้ปุ่ยชิ้นนี่กูเลยพิอพิจารมาเลย ก็จริงๆเนี่ยพักการเดินทางมาตั้งรอในกิจการไต้ปุ่ยชิ้นนี้เราต้องยึดสถานที่ในปีที่กินเอกชนและในการไต้ปุ่ยกิจการก็ตั้งรอตัดขั้นทุกข์ทั้งมันแต่แค่ลูแต่แค่เรื่องที่ต่างกันก็พิจารณาเลยและสิ่งเช่นนี้พักการเมืองในดวงการไต้ปุ่ยหาเยี่ยมสิ่งเล็กๆพิจารณาในจังเลยที่ต่างกันก็ขมันนี่ไปเลยยังคงอะไรไต้ปุ่ยนักส่งเช่นนี้ก็คุณยังงั้นพิจารณาไปว่าไหมครับ
พากันอยู่ในด้วยเอเบรล่าเสียชีวิตในยานีวังอาซาบีไต้ปุ่ยพิบวากันได้มาแล้วทีนี้มันน่ามาเลยสำหรับพิบวานีไปเลยทีนี้พิบวากันได้ไต้ปุ่ยเช่นนี้ก็พากันที่ต่างกันดูกับวิวเอโก้คุณลูกพิบวาเลยแต่ว่าวันนี้มันนั่นอันนั้นนายเล่ามาจะคุยข่าววิลุงมาเล่นวิลุงทำอะไรไปดูเออฉันว่าที่จะต้องไม่ยากเดี๋ยวกูรู้หนึ่งรอบไปมันจะมูลนั่นหนึ่งกัน
อาชาดีตากันดูการอ่ะแต่เมื่อสักครั้งกูเกียร์ก็ตีอยู่แก่เลยลูกพี่ว่าเลยยังไงเวทขามาเราเสียเลยเวทขาตัวไหนตกนะเวทขาตัวไหนมาไอ้โมงยิ่งเสียใจขามาอยากทำงานวันนี้เออมาวัดเจ้าเนี่ยตัวไหนวันจะมาไอ้เขาอะไรทำงานวันที่เราตีเลยไอ้ตัววิคาสักครั้งกูตีอยู่ร้านเนี่ยเป็นตลอดที่จะดีบิวจะไม่ยากได้บ้างวูแต่นี่ร้านเนี่ยยังไงไปงานเลยลงเขียนตัวจะได้ที่มาไม่ต้องไปกวนแก่เจ้าเนี่ย ที่ไอ้เด็กผู้หญิงหาตัวนี้เนี่ยยังไปงานแกนซี่ว่านี่ก็แต่เมื่อเด็กสักคนหนึ่งก็ได้ไข่เข็มบีตัวนี้ล่ะเนี่ยยังไปมาหรอแต่สักคนต้องกูต้องอยู่เก็บไว้แต่เมื่อไปกันเลยเลี้ยงก็เพียงเลยได้ไข่เข็มเดียวสิ่งกูได้ดูเลยทั้งแม่ผู้สั่งบีเรนเอามาหรอแกนซี่ว่าประมาณที่เนี่ยได้ผู้หญิงยังตัวนี้เก็บไว้ที่เนี่ยได้ผู้หญิงพี่ป่วยเลยวิเคราะห์ว่าหาพากันอยู่ตรงประมาณที่สี่บีหรอแกนซี่ว่าก็รอมีไปมาที่สี่แล้วปะ พากันอยู่กันวิการอ่ะไต้ปุ่ยเฉยมีเพียงเพื่อนหลานในนาจ่อยูด้วยมาผมคู่เจนี่ดูท่าจะมีอาการกว่าอยู่ในอังกฤษในจ้าวเลยและสิเฉยเนี่ยไต้ปุ่ยหาเยี่ยมเช่นไหนเนี่ยลูกขมันในจ้าวเลยที่ก็รอจนวันที่พากันเอเรียมาหรออาตุลาเซจูฮาตมาโกมโนเอโนรจูฮาโกงคอร์บาปุระตมาโกเอเนเปนมาจากตรงไหนสิเดมวันดีมวันจีสิเดมวันสิเดพากันอยู่มาหรอ นั่นท่องสติกันนั่นท่องสติมาที่นี่เนี่ยแต่ยังรู้เช่นนั่นเราคงคู่จินเราพูดมานั่นเราท้าจ้าแล้วเนี่ยเราจะนั่นเราดีเอาไปใจเราจะนั่นเราทำมาท้าเราจะนั่นเราดีเอเกรมีดีตัวเดิมมาเราจะนั่นพากันดีท่ามาเราที่มุ่ยท่านเนี่ยนี่ท่ามาเราแค่ดีชีดีเอาไว้นะก็เช่นยังไงจู่จังพูดปีซีจีก้าอุลามันกงจ้าก้าเลยแล้วสิเช่นนี้ฮะไต้ปุ่ยจีเลยพิบวามะเช่นนี้ก็อุดีเนี่ยจังต้องได้ไปเลยยินดีว่า
ยาวดีเสียได้มาเชียร์นะเชียร์มันดีเลยนะเชียร์มาเชียร์เสียได้มาอืมครับผมนั่นเป็นยอดไปมาเชียร์ในที่ต่อมันนั่นเองนะตัวเราเชียร์นักต่อมีอารมณ์มาตัวที่เจนี่ผมก็มีเนี่ยเดี๋ยวว่าอุดมการณ์ผมมาตัวเราเรื่องจะต้องอย่างนั้นนะเนี่ยผมมาทำให้ต้องทำตัวอะไรไปเอาสิ่งนี้แต่ยังอะไรเป็นตัวเชื่อเลยตัวเราจะต้องได้จัดยาอะไรตัวเราจะมาตัว
ဖေဖော်ဝါရီလတရက်နေ့စစ်အာဏာသိမ်းပြီးကတည်းက ပြည်သူတွေစန့်ကျင်ဆန္ဒပြတဲ့အချိန်မှာပဲတမရော်ကအကြမ်းဖက်မနှိမ်နှင်းဖို့ KIA ကအကြောင်းကြားခဲ့ပါတယ်။မတ်လ၈ရက်နေ့မှာမြေကြီးနားမြို့မှာစစ်တပ်ကပြစ်ခတ်တာကြောင့်လူ2ဦးသေဆုံးခဲ့ရပြီးမတ်လ၁၇ရက်နေ့မှာတော့ KIA ကဖားကန့်မြို့နယ်ဆယ်စင်းရွာကတမရော်စခန်းကိုတိုက်ခိုက်သိမ်းယူခဲ့ပါတယ်။အဲဒီနောက်မှာတော့ကချင်ပြည်နယ်အတွင်းတိုက်ပွဲတွေတောက်လျှောက်ဖြစ်ပွားခဲ့သလို KIA ဌာနချုပ်လိုင်စာအနီးကအလော်ဘွန်စခန်းမှာစီရေးတင်းမာမှုတွေကြီးမားနေသလိုမြကြီးနားကလေတဲ့အခြေဆိုင်စခန်းကိုလည်းဝင်ရောက်ပစ်ခတ်တာစီးရင်တန်းတွေကိုမိုင်းခွဲတိုက်ခိုက်တာတွေလည်းဖြစ်ပွားခဲ့ပါတယ်ခင်ဗျာ
ကိုညင်းချန်တင်ပြပေးခဲ့တာပါခင်ဗျာဗီယိုအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့အဖတ်စင်ကဏ္ဍတွေကိုတင်ပြပေးတော့မှာမို့ပထမအဆုံးအင်္ဂါညစကားဝိုင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလက်ရှိတဲ့ပုံမူကျေပြန့်တဲ့အားလုံးပါဝင်တဲ့စုဖွဲ့မှုဖြစ်လာဖို့အလားအလာအင်မတန်ကောင်းတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနဝန်ကြီးဒေါက်တာလျာမုံဆက်ခေါင်က VOA နဲ့တရားဆက်သွယ်မေးမြန်းကမှပြောပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စည်းရေးကိစ္စဖြစ်နိုင်ခြေရှိမရှိဆိုရတဲ့လက်ရှိတိုင်းပြည်အခြေအနေအရလိုအပ်ချက်ဖြစ်တဲ့အတွက်ဖြစ်မြောက်အောင်ဆောင်ရွက်သွားမယ်လို့လည်း NUG ရဲ့ပြည်ထောင်စုဝန်ကြီးတူဦးအဖြစ်ခန့်အပ်ခံရပြီးတဲ့နောက်ပထမဆုံးပြုလုပ်တဲ့ VOA နဲ့မေးမြန်းခန်းမှာဒေါက်တာလျံမုံဆက်ခေါင်ကပြောသွားပါတယ်အင်တာနက်ဆက်သွယ်ရေးအခက်အခဲကြောင့်တချို့နေရာတွေမှာအတန်ပြတ်တောက်တာနဲ့မရှင်းလင်းတဲ့အပေါ်ကြိုတင်တောင်းပန်ပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဒေါက်တာလျံမုံဆက်ခေါင် VOA နဲ့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော
်လည်းကျေးဇူးတင်ပါ
โอเคကျွန်တော်ပထမအဆုံးမေးခွန်းကလူတွေကြားထဲမှာနည်းနည်းလေးမရှင်းဖြစ်နေတဲ့မေးခွန်းပေါ့เนาะဒီအမျိုးသားညညွေအစိုးရ NUG မှာဒေါက်တာလျံမုံဆက်ခေါင်အနေနဲ့ကမိခင်အဖွဲ့အစည်းဖြစ်တဲ့ CNF ချင်းမျိုးသားတပ်ဦးကိုကိုစားပြုပြီးတော့ပါဝင်လာလားဒါမှမဟုတ်ဘယ်လိုကိုစားပြုပြီးတော့ပါဝင်လာလဲခင်ဗျာ
โอเคအခုကျွန်တော်အနေနဲ့အမျိုးသားညညွေအစိုးရNational Unity Government မှာပါဝင်နေတာကကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကနေဆွေးနွေးတာဖြစ်ပါတယ်ကျွန်တော်တို့ကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုချင်းပြည်နယ်မှာရှိတဲ့အရွေးကုတ်ခံလွတ်တော်ကိုယ်စားလှယ်ကြီးများပြည်တော်နိုင်ငံရေးပါတီများ CDM မှာပါဝင်တဲ့လူထုအဖွဲ့အစည်းများနဲ့ကျွန်တော်တို့ချင်းမျိုးသားတပ်ဦးတို့ပူးပေါင်းပြီးတော့မှဖွဲ့စည်းထားတာဖြစ်ပါတယ
်ဟုတ်ကဲ့
ပါအဲ့ဒီခေါ်စီကိုကျွန်တော်မိခင်ဖွဲ့စည်းဖြစ်တဲ့ CNF ကနေပြီးတော့ဒီကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုကျွန်တော်ကိုဆေးထုတ်ထားတာဖြစ်ပါတယ်အဲ့လိုဆေးပြီးတော့မှအဲ့ဒီအတိုင်းပင်ခံခေါ်စီကနေတဆင့်ကျွန်တော်ကိုအမျိုးသားညီညွတ်ရေးဆူရမှာပါဝင်ဖို့ဆေးထုတ်တာဖြစ်ပါတယ်ဆိုကျွန်တော်ဖြေကြားခြင်းပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့အခုဆရာဒီ NUG ရဲ့ Federal ရေးရပြည်တော်စုဝင်ကြီးအနေနဲ့လက်ရှိမှာအဓိကဘယ်ကိစ္စကိုစတင်ကြိုင်တွေ့လှုပ်ဆောင်နေပါလဲဆရာ
ဟုတ်ကဲ့ကျွန်တော်တို့အခုကျွန်တော်တို့ပြင်ဆင်ထားတာကပေါ့နော်ကျွန်တော်တို့အနေနဲ့အဓိကဆောင်ရွက်ရမှာကပြီးခဲ့တဲ့မတ်လ30တရက်နေ့ပုံပြန်ထားတဲ့ Federal Democracy ပြည်ငင်းစာတမ်းပေါ့အဲ့ဒီ Charter ကိုကျွန်တော်တို့အကောင့်ထိပို့ဖို့ဖြစ်ပါတယ်အဲ့ဒီ Charter ထဲမှာလည်းကျွန်တော်တို့အရှင်းစစ်စစ်ပါတဲ့နိုင်ငံရေးလမ်းပြမြေပုံရှိပါတယ်အဲ့ဒီမှာကြည့်မယ်ဆိုရင်အရှင်း5က5 6 9 10တရက်ကျွန်တော်တို့ဆောင်ရွက်မယ်ကိစ္စတွေတစ်ခုပြီးတစ်ခုပေါ်လာတာပြရမှာဖြစ်ပါတယ်။ဒါပြင်အဲ့ဒီကျွန်တော်တို့ charter အစိပ်ပိုင်းတည်ရဲ့အခန်းလေးမှာကျွန်တော်တို့ federal democracy ပြည်ထောင်စုကြီးကိုဘယ်လိုထူထောင်ရမလဲဆိုတဲ့လမ်းညွှန်ချီခံမှု၅ရက်နဲ့အချီခံမှုဝါဒ30နဲ့ခုနှစ်ချက်ပါပါတယ်။အဲ့ဒါတွေကိုကျွန်တော်တို့အကောင့်ထေပို့ပြီးတော့အနာဂတ် federal ပြည်ထောင်စုကိုထူထောင်တဲ့အခါမှာအနာဂတ်ဆိုတဲ့နေရာမှာလည်းမကြာတော့သောအနာဂတ်ပေါ့နော်။အဲ့မှာကျွန်တော်တို့အသုံးပြုမယ်ပြည်ထောင်စုကြီးအတွက်အသုံးပြုမယ်federal democracy ပြည်ထောင်စုဖွဲ့စည်းပုံကြီးကဘယ်လိုရွှေ့ပြောင်းထိုင်ရေးကိုကျွန်တော်တို့ဒီကဆောင်လို့တော့ဖြစ်ပါတယ
်။ဟုတ်ကဲ့အခုဆရာပြောသွားတဲ့ဒီ federal democracy ဗရိညင်ပေါ့နော်။ဒီဗရိညင်နဲ့ပတ်သက်ပြီးတော့ထွက်လာတဲ့အချိန်မှာလာဝေဖန်တာတချို့ကျွန်တော်တို့ကြားရပါတယ်။ဝေမကြတဲ့နေတဲ့မျိုးနဲ့ပြောတာတွေကျွန်တော်တို့ကြားရပါတယ်။ဘာကြောင့်ဒီ federal democracy ဗရိညင်ကိုအားလုံးကြတယ်အားလုံးလက်ခံနိုင်တဲ့ဗရိညင်မျိုးဖြစ်မလာခဲ့တာပါလဲ။
โอเคအဲ့ဒီကျွန်တော်တို့ Federal Democracy ပြည်ရင်ကအပိုင်းပိုင်းပါပါတယ်အစိပိုင်းတင်းနဲ့အစိပိုင်းနှစ်ဖြစ်ပါတယ်အစိပိုင်းတစ်ကခုနကျွန်တော်ပြောသလို Federal ပြည်ထောင်စုကြီးထူထောင်ရေးအတွက်အခြေခံရမယ်အခြေခံလိုင်းမှုမှုတွေနဲ့ကျွန်တော်တို့အခြေခံမှုဝါဒတွေကိုအဓိကထားပြီးတော့ရည်ရွယ်တာဖြစ်ပါတယ်အဲ့ဒါကျွန်တော်တို့အနာဂတ်ကိုဖွင့်ပြရတယ်ကျွန်တော်တို့လိုင်းမှုမှုဖြစ်ပါတယ်အဲ့ဒီပုံမှာကျွန်တော်သိသလို့ကဝေဖန်တာတခုမှမကြပါဘူ
းဟုတ်ပါတယ်
အဲ့ဒီအတွက်ရတော့ကျွန်တော်တို့အားလုံးရှင်းတယ် ဆိုလိုတာဒီချိန်မှာကျွန်တော်တို့တတိုင်းပြည်လုံးပြည်ထောင်စုတစ်ခွန်းလုံးတိုင်းရင်းသားလူမျိုးရောဒီမှမရှိတဲ့ပြည်သူလူထုတရားလုံးကျွန်တော်တို့အားလုံးညီညီဝင့်ဝင့်နဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြည့်သူတကွာထူထောင်မယ်ဆိုတဲ့ပုံပါညီဝတ်တယ်ဆိုတာကျွန်တော်ပြသတယ်တော့တော့စိတ်ပိုင်းနှစ်ကတော့အခုကြာကာလမှာကျွန်တော်တို့ဖွေရှိလိုက်တဲ့ NGG ဆိုတာဖွေရှိမှုနဲ့ပတ်သက်တာဖြစ်ပါတယ်အဲ့ဒီမှာလည်းပဲကျွန်တော်တို့အနေနဲ့အကောင်းဆုံးပြင်ဆင်ထားပေမယ့်အချီအနည်းအရဟိုပါခုံးလဲအဲ့ဒီပဒင်းစာတမ်းမကြီးညာခင်တကယ့်နေ့ရက်အတွင်းမှာအနည်းငယ်ပြင်ဆင်စရာလေးတွေပေါ်လာပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံကြီးအခင်ကျင်းရပုံတော့ကျွန်တော်တို့အနေနဲ့နိုင်ငံတော်ရဲ့ဟိုပါခုံးလဲအကြီးကြီးများနိုင်ငံတော်ဥဆောင်များhead of state တွေပေါ့ကျွန်တော်တို့ကြည့်ချင်အောင်မှာဖြစ်တယ် head of government ဆိုတဲ့ခါလေးကျွန်တော်တို့ယူအပ်ပါတယ်အစကကျွန်တော်တို့စဉ်းစားတဲ့ပုံစံက head of state တွေကိုပဲကျွန်တော်တို့ရွေးချယ်တင်မြှုပ်ပြီးတော့အဲ့ဒီမှာလည်းပဲလက်ရှိသမ္မတကြီးဦးဝင်းမင်းနိုင်ငံတော်ဦးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကျွန်တော်တို့ဒုတိယသမ္မတတို့ကိုကျွန်တော်တို့ရွေးချယ်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒီစိတ်ကိုပဲစဉ်းစားတယ်တော်တော်ဒီကြာကာလမှာကျွန်တော်တို့အလုံးလုံးတဲ့ခါမှာအဲ့ဒီ head of state တို့ခေါ်တဲ့ခေါင်းဆောင်ကြီးများကအဖမ်းဆီးခံရတယ်အထိမ့်သိမ့်ခံရတယ်ဘဝမှာရှိတဲ့အတွက်ကျွန်တော်တို့အစိုးရတရားနယ်နဲ့အလုံးလုံးတဲ့ခါမှာသူတို့ရဲ့ခန်းကဏ္ဍတင်ပြချက်ပြပါဝင်လို့ရအပြည့်စုံသူတို့ပါနိုင်မှာမဟုတ်ဘူးအဲ့ဒီခါကျတော့ကျွန်တော်တို့တိုင်းပြည်ကိုတော်လို့တော့ကျွန်တော်တို့အစိုးရကိုတော်လို့ကိုကူစားပြုတ်ပြီးတော့နိုင်ငံတကာမှာအလုံးလုံးမဲ့ head of government အစိုးရကြီးကြီးကိုကျွန်တော်ထပ်ပြီးတော့ရွေးဖို့လိုလာပါတယ်အဲ့ဒီခါကျတော့ကျွန်တော်တို့အသင့်တော်ဆုံးဖြစ်သွားတာကနိုင်ငံတော်ပြည်ထောင်စုဝန်ကြီးချုပ်ကျွန်တော်ရွေးချယ်တော့ပါတယ်အဲ့ဒီခါကျတော့ဒီကာလလေးထဲမှာတကယ့်ဟိုရွေးအတွင်းမှာကျွန်တော်တို့ပြင်ဆင်မှုလေးတွေလုပ်တယ်အဲ့လိုပြင်ဆင်မှုလုပ်ရင်းနဲ့ကျွန်တော်တို့ system လေးတွေပါဟိုသမ္မတစနစ်တစ်ခုထဲနဲ့မဟုတ်တော့ဘဲနဲ့သမ္မတစနစ်နဲ့ parliament စနစ်လောတဲ့စနစ်တွေဖြစ်လာပါတယ်အဲ့ဒီပုံပေါ်လူထုတော်တော်များများကကျွန်တော်တို့တိုင်းပြည်မှာစဉ်တုံးနေကြအစင်လာမဟုတ်တဲ့ခါကျတော့ဝေဖန်မှုလေးတွေရှိလာတာဖြစ်ပါတယ်အဲ့ဒီပုံမှာတော့ကျွန်တော်တို့အနေနဲ့တဖြည်းဖြည်းနားလည်အောင်ဆင်ပြသွားမှာဖြစ်ပါတယ်အဲ့ဒီအစိတ်ပိုင်းနှစ်ကတော့ကျွန်တော်တို့လုပ်ငန်းကိစ္စဖြစ်တဲ့အတွက်လုပ်ငန်းဆိုတာလုပ်ရင်းကြင်ရင်းနဲ့ကျွန်တော်တို့လူအပ်တာဖြစ်ဆုသွားမှာဖြစ်ပါတယ်ထို့အတွက်ကြောင့်အစိတ်ပိုင်းနှစ်ကတော့တဖြည်းဖြည်းပြင်ဆင်သွားမယ်ဖြစ်ဆုသွားမယ်ပို့ပြီးတော့ပြီးဆုံးအောင်ဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့အခုဒီမျိုးသားညီညီအစိုးရ NUG ထဲမှာလာဘူးတခါ NUG ထွက်လာတဲ့အချိန်ကျတော့ဟလာလူတွေမျောလင့်ထားသလိုမျိုးဒိုင်ယနာဘောင်းစုံပေါ့နော်အဖွဲ့အစည်းကြီးဘောင်းစုံပေါ့ဥမာဖြင့်အခုဆိုရင်ရှမ်းရခိုင်ကရင်စသည်အားဖြင့်ဟလာဒီဒိုင်ယနာအဖွဲ့ကြီးတွေနိုင်ငံရေးပါတီတွေကိုစားပြူတာတွေပါမလာတာတွေ့ရပါတယ်ဆိုတော့ဘယ်လိုအခက်အခဲဖြစ်ခဲ့တာပါလဲဒီအဖွဲ့တွေဒီပါတီတွေပါဖို့ဘယ်လိုအခက်အခဲကြုံသွားရတာပါလဲခင်ဗျအ
ခက်အခဲကြုံတာမဟုတ်ဘဲနဲ့စနစ်ကိုပူကောင်းအောင်ကျွန်တော်တို့ကြိုးစားတဲ့အတွက်ကြောင့်ဖြစ်ပါလေကျွန်တော်ဖြေချချင်ပါတယ်စနစ်ကိုပူကောင်းအောင်လုပ်တယ်ဆိုတာကျွန်တော်တို့ Federal ပြည်ထောင်စုစနစ်ကိုတော့ဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်အခု NGG မှာပါလာဖို့အတွက်လည်းပဲ Federal စနစ်နဲ့ပြည်နဲ့ချီချံပြီးတော့ကျွန်တော်တို့ပါဝင်သွားဖို့ကျွန်တော်တို့တိုင်းရင်းသားလူမျိုးပေါင်းစုကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဆိုတော့ဆရာမေးတယ်မေးခွန်းပါကျွန်တော်က CNF ကိုပူစားပြုတာလားဘာကူကူစားပြုတ်တယ်ဆိုတဲ့ပုံစံမျိုးသူတို့အခုဒီမှာကျွန်တော်တို့အနေနဲ့ပြည်နေလေးကိုအတင်းပစ်ချက်ပြီးအငါခုပေါ့နော်ပါလာနိုင်တော့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်အဲ့ဒီမှာကြည့်မေးဆိုရင်ကချင်ကိုကူစားပြုတ်ဖို့ KP ဆိုတဲ့အစုအဖွဲ့ကနေပြီးတော့ပါတာဖြစ်တယ်အဲ့ဒီ KP မှာလည်းပဲကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ထိုင်အောင်စီလိုပဲအဲ့ဒီမှာသူတို့ရဲ့ဟိုလက်နက်ကန်တော်တိုင်းရဲ့ဖွဲ့စည်းတွေပါတယ်နိုင်ငံရေးပါတီတွေပါတယ်ပြီးတော့ CDM လို့တဲ့ group page တွေပါတယ်စသည်အဖြစ် support ပြီးတော့ပါတာထို့တွေ့ကြောင့်ဟိုတုန်းကလို့ကျွန်တော်တို့အနေနဲ့ GIO အနေနဲ့တော်လောက် KNU နေတဲ့တော်လောက် CNF နေနဲ့တော်လောက်အဲ့လိုဖွဲ့ကြီးဆိုတဲ့နာမည်မျိုးနဲ့ပါတာဖြစ်တယ်ပြည်နေတဲ့လူမျိုးကိုကူစားပြုလို့အစုအဖွဲ့နဲ့လာတာဖြစ်တယ်အမှန်စင်စစ်ကခုချိန်မှာကျွန်တော်တို့ကချင်ပါလာဖို့ KP ဆိုတဲ့ဟာနဲ့ပါလာတယ်ကျွန်တော်တို့ချင်းဆိုရင်ကြာကာလချင်းမျိုးသားအတိုင်းပြည်ကကွန်စီဖြစ်နေပါလာတဲ့ကြားပြည်နေဆိုရင်ကြားပြည်နေကြာဟုပါဖော်မလဲ KSCC ပေါ့နော် KSCC နဲ့နေပါလာတဲ့မွန်ဆိုလဲထူနေလောက်အောင်ပဲဟိုအဲ့ဒီညွန်မွန်စတိတ်အပါဝင်အဲ့ဒီဖေးပါနိုင်ငံရေးပါတီတွေစပေါင်းပြီးတော့ပါလာတယ်ကရင်လူဖွဲ့ရှိဆိုရင်လည်းပဲ အခုကျွန်တော်တို့ဒုတိယဝန်ကြီးဆင့်ပါလာတဲ့ No 2 Protocol လို့ဆိုရင် KNU ခေါင်းဆောင်သူဖြစ်ပါတယ်။ဆက်အဲ့ဒီတွေ့ကြောင်ကျွန်တော်တို့ပါလာတဲ့ပုံစံကဟိုတုန်းကလို KNU နာမည်၊ KIO နာမည်၊ CNF နာမည်၊ New Moon State Party နာမည်တွေကျွန်တော်တို့ပါဝင်မှုကပူပြီးတော့ထီရောက်တဲ့နေလံဖြစ်တယ်ဆိုပြီးတော့ကျွန်တော်တင်ပြချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒါလေးကိုပဲနော်ကျွန်တော်နည်းနည်းဖြည့်ဆွက်ပြီးတော့မေးချင်တာကနောက်ပိုင်းမှာကောဒီတက်ပို့ပြီးတော့ကျေပြန်းနေအားလုံးပါတဲ့စုဖွဲ့မှုဖြစ်လာနိုင်ကြလားလားကောင်းနေပါလား
အလွန်ကောင်းပါတယ်အင်မတန်မှကောင်းပါတယ်ဥပမာအဖြစ်ကျွန်တော်တည်တလို့ဆိုရင်ရှမ်ပီနေတို့ဘာလို့မှဆိုတော့ရှမ်ပီကကျေနေလေလူမျိုးပေါင်းစုံရှိတယ်သူတို့ကြောင့်သူတို့ရဲ့အတိုင်းပင်မှုအဆင့်ကကျွန်တော်တို့ချင်းပီနေတို့ဘာခေါ်မလဲတခြားခရပီနေတို့ထက်သူတို့ကချင်းယူခုဆိုတော့အဲ့ဒီတွေ့ကြအောင်ကျွန်တော်တို့အနေနဲ့ဒီချိန်မှာ Federal လို့ပြောလိုက်လို့ဆိုပြီးနေကိုချိန်တော့တော့လောက်ရပါဖြစ်တယ်။သူနည်းလကောင်ခုချိန်မှာ Federal Army ဆိုလို့ပြောတယ်။တချို့က Federal Army ကိုပြည်ထောင်စုအဆင့်မှာဖွဲ့စည်းလိုက်တဲ့တပ်မှကျွန်တော်တို့တွားပြီးတော့ပေါင်းလိုက်ပုံစံမျိုးတွေပဲမြင်တယ်။အမှန်စင်ကြီးက Federal စနစ်အရတွားမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြည်နေအသီးသီးလူမျိုးအသီးသီးကဖွဲ့စည်းလိုက်တဲ့တပ်တွေရှိတယ်။ခုနကကျွန်တော်တို့ဆိုရင်ချင်းမြတ်ကြာကာလချင်းမျိုးသားတိုင်ပင်ခံစီအုပ်မှာကျွန်တော်တို့ချင်းပင်နေထွတ်တော်စီကြာကာလချင်းပင်နေထွတ်တော်စီမယ်ကြာကာလချင်းပင်နေဆိုရစီမယ်အဲ့ဒီကြာကာလချင်းပင်နေဆိုရအောက်လက်အုပ်သေးမှာကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနစီမယ်အဲ့ဒီကာကွယ်ရေးဝန်ကြီးဌာနမှာကျွန်တော်တို့နေနေပြီးကာကွယ်နေဖက်လို့တမလို့ဖက်ဒရယ်အာမေဆိုတာထွက်ပေါ်ဖြစ်ပါတယ်ဆိုတော့အဲ့ဒီစနစ်ကကျွန်တော်တို့အခိုင်အမာတည်ဆောက်နိုင်ပြီးပေါင်းစုံလူမျိုးပေါင်းစုံဘူးပေါင်းပြီးတော့မှအခိုင်အမာတည်ဆောက်တဲ့အစိုးရဖြစ်မယ်ထွတ်တော်ဖြစ်မယ်ကံတို့ဆိုတော့အဲ့ဒီစနစ်မျိုးကိုကျွန်တော်တို့ခြေတက်နေတာဖြစ်တယ်အခုကြာပူနာဝမဟုတ်တဲ့စနစ်မျိုးနဲ့ကျွန်တော်တို့တွားတာဖြစ်တယ်သို့တော့အနာဂတ်တိုင်းပြည်အတွက်အနာဂတ်ပြည်ထောင်စုကြီးအတွက်ပို့ပြီးတော့ခိုင်ပါတယ်ပို့ပြီးတော့ကောင်းမွန်တယ်ဆိုတဲ့စနစ်မျိုးကိုကျွန်တော်တို့တွားနေတာဖြစ်တယ်ဆိုလို့တင်ပြချင်တယ်အဲ့ဒီအတွက်ကြောင့်ပြည်သူလူထုကလည်းနားလေတဲ့တနေ့မှာအပိဝအပိထုတ်ခံတယ်ခုလေအပိထုတ်ခံနေတယ်ဆိုတာတင်ပြချင်ပါတ
ယ်ဟုတ်ကဲ့ကျွန်တော်ဆရာကဖက်ဒရယ်အာမေဆိုတာပြောသွားပါတယ်ကျွန်တော်တို့အခုကြားနေရတယ်ပြည်သူ့ကာကွယ်ရေးတပ်ဆိုပြီးတော့ဖွဲ့ဖို့လုပ်နေဆိုပြီးတော့ကျွန်တော်တို့ကြားနေတယ်တကယ်ပဲဖြစ်နိုင်ခြေရှိပါရလားဆရာဒီပြည်သူ့ကာကွယ်ရေးတပ်ဆိုတာကရောဘယ်လောက်ထိအလားအလာကောင်းနေပါပြီလဲ
ဖြစ်နိုင်ခြေရှိ is တာထဲကျွန်တော်တို့တိုင်းပြည်ရဲ့လူအချက်ပြည်ထောင်စုကြီးရဲ့လူအချက်ကိုကျွန်တော်တို့ကြည့်ပြပါမယ်ဒီအချိန်မှာမြန်အောင်နိုင်ကူဆောင်တဲ့တမတော်ကြီးကပြည်သူလူထုကိုအန္တရာယ်ပြုတ်နေသောတောင်းကျမ်းသူဖြစ်ရှိဖြစ်သွားပါပြည်သူလူထုရဲ့အသေးဦးအင်ကိုကျွန်တော်တို့ကာကွယ်ဆောင်ဆွတ်တဲ့တပ်မတော်မဟုတ်ပဲနဲ့ပြည်သူလူထုကိုနေရှင်တဲ့အမြဲချိန်ချုပ်နေသောတပ်ဖြစ်နေသောကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေသောတပ်မတော်ဖြစ်နေပါသူတို့ကြောင့်သူတို့ကိုအစားထိုးမဲ့တပ်မတော်တို့ကလူကိုလူနေပါတယ်အဲ့ဒီလူအပ်နေလူအပ်ချက်ကိုကျွန်တော်တို့ဒီတိုင်းပြည်မှာရှိတဲ့တန်ပေါင်း90ကျော်သောပြည်သူလူထုကိုစားပြုတ်တဲ့တပ်မတော်ရှိဖို့ရှိရမှာဖြစ်ပါတယ်အဲ့ဒီတွေ့ကြောင့်ကျွန်တော်တို့မရမကစူးစမ်းဖြစ်နိုင်ရင်မဖြစ်နိုင်ဖြစ်အောင်လုပ်ရမယ်။ဘာဖြစ်လို့လဲ။တိုင်းပြည်ရဲ့လူအချင်းဖြစ်။ဘာဖြစ်လို့လဲ။ပြည်ထောင်စုကြီးရဲ့လူအချင်းဖြစ်။ဘာဖြစ်လို့လဲ။ပြည်သူလူထုရဲ့လူအချင်း။ဒီလူအချင်းကိုဖိဆွတ်ဖို့ပဲကျွန်တော်တို့လုံးဝဆောင်ရွက်တော့မှာဖြစ်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကဒီအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီပေါ့ NUCC ဒီ NUCC ဆိုတော့ကျွန်တော်တို့ကြားတော့ကြားနေရတယ်။ဟလာဒီ NUG ကိုကျင်ကြားတဲ့နေ့ကဆိုရင်ဒီရှင်းစက်ရှင်းပြည့်စက်ကောင်းဆောင်သူဖြစ်တဲ့ကိုမင်းကိုနိုင်ကဒီဆိုရကိုမိတ်ဆက်ပြီးတော့ပြောသွားတဲ့အခါမှာသူက NUCC ကိုစားပြုပြီးတော့သူပြောသွားတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့အဲ့ဒီ NUCC ဆိုတာဘာလဲ၊ဘယ်သူတွေပါတယ်လဲ၊စသဖြင့်ကျွန်တော်တို့တည်တည်ချာချာမသိရသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့ဒီအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီနဲ့ပတ်သက်ပြီးတော့ဘယ်တော့လောက်တည်တည်ချာချာတည်တည်ချာချာသိရပါမလဲ၊ဘယ်သူတွေပါနေပါလဲခင်ဗျာ
။ဟုတ်ကဲ့NUCC ကတော့အခုကျွန်တော်တို့အနေနဲ့ကပါဖို့မလဲ။အစုအဖွဲ့လေးခုနဲ့အခြေခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါလေ။အဲ့ဒီအစုအဖွဲ့လေးခုဆိုတဲ့နေရာမှာဆိုတော့ကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်ပင်ခံပေါ်စီဖွဲ့စည်းတာနဲ့ပုံစံကတစ်ထပ်ထိကြပါတယ်အခု NUCC မှာလည်းပဲ2020 November လစီးနေမှာပြည်သူလူထုတရလုံးကတခဲနဲ့ရွေးကုတ်တင်ပြုတ်ထတဲ့ထွတ်တော်ကိုယ်စားလှယ်ပါပါတယ်ပြီးတော့စစ်ကောင်စီနဲ့ပူးပေါင်းခြင်းမရှိတဲ့နိုင်ငံရေးပါတီများပါပါတယ် CDM ကိုလှုပ်နေတဲ့စစ်အစိုးရကိုဆန့်ကျင်နေတဲ့အတွေ့နဲ့အထွေထွေတပိတ်ကော်မတီတွေပါပါတယ်ပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ကိုင်တို့ဟိုင်းကြီးဖွဲ့စည်းများပါပါဒီအစုဖွဲ့လေးခုနဲ့ကျွန်တော်တို့ပေါင်းပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီအချိန်မှာကျွန်တော်တို့အနေနဲ့ပြည်သူလူထုမသိဘူးဆိုတာလည်းဖြစ်နိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဟာကိုစစ်ကောင်စီကနေပြီးတော့တောင်းကျမ်းတဲ့စစ်ကောင်စီကကျွန်တော်တို့ချိန်ချုပ်နေတယ်တရားဝင်စီဝေးလုပ်လို့ မရဘူးခုတွေ့ဆောင်ကျွန်တော်တို့ရဲ့စီဝေးလောက်တဲ့ပုံစံကျွန်တော်တို့ရဲ့တွေ့ဆုံနေတဲ့ပုံစံကျွန်တော်ဒီအတိုင်းဥပါဖော်မူလဲမတ်လတလလုံးလုံး February လအလီလောက်ကနေပြီးဆိုကျွန်တော်တွေ့ဆုံမှုတွေလုပ်တယ်စီဝေးတွေပုံမှန်လုပ်တယ်တော့တော့လူထုသိအောင်ကျွန်တော်တို့အနေနဲ့တင်ပြခွင့်မရလိုက်ခင်ကျွန်တော်တို့အလုံးလုံးနေပါတယ်ဆိုတော့ပဲပြီးသူလူထုအဲ့ဒီစုခွေတွေကိုခိုင်ခိုင်မာမာစုစည်းပြီးတော့မှပြီးထောင်စုကြည့်တွေပူပေါင်းပြီးတော့လှုပ်လှုပ်နေတာပါလေဆိုတော့ဒီစတင်ပြချင်ပါတယ
်ဟုတ်ကဲ့ဆိုတော့အခုကအလာအာနာသိမ့်ထားတဲ့စစ်တပ်ကနေပြီးတော့ဒီအာနာသိမ့်မှုကိုလည်းပဲအခုချိန်ထိပေါ့နော်နှစ်လကျော်လာပြီအပြင်းထန်ဆန့်ကျင်နေတော့မယ်အလာအသက်ဆုံးရှုံးပြီးတွားကြတဲ့လူတွေလည်းမနေတော့ဘူးဒီကြားထဲမှာပဲကျွန်တော်တို့ကြားနေရတာကဒီစူးစီးမှုပါဝင်မှုလူတွေရဲ့ထောက်ခံအားပေးမှုဒါတွေကသိအားကောင်းတယ်မြန်မာနိုင်ငံရဲ့အခြေအနေကအနာဂတ်အတွက်အလာကောင်းမွန်တဲ့အချက်တွေလည်းဒီအခြေအနေဇိုးအောက်မှာပဲရနေတယ်ထွက်နေတယ်ဆိုတော့စကားမျိုးတွေကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဆရာအနေနဲ့ကလက်ရှိရင်ဆိုင်နေရတဲ့အခြေအနေဇူးကြီးကနေတိုင်းပြည်အနာဂတ်အတွက်အခွင့်အလမ်းကောင်းတွေရနေတယ်လားလားလာကောင်းတွေရှိနေတယ်ဆိုရင်အဲ့ဒါတွေကဘာတွေလို့များဆရာပြောချင်ပါလဲအချင်းချုပ်လေးပြောပြပေးပါ
ဟုတ်ကဲ့ဆရာမေကူကိုကျွန်တော်မဖြစ်ခင်ပါကိုစီအာနာဒီစနစ်ကိုစန့်ကျင်နေတယ်ဒီ online စစ်တပ်ကိုစန့်ကျင်နေတယ်အသက်ဆုံးဆုံးသွားတဲ့အာဇာနည်ခေါင်းဆောင်များကိုကျွန်တော်အလေးပြုချင်ပါတယ်တိုင်းရရတဲ့ဒီပြလဲစုတော်ပေးပါတယ်အဖန်စီခံရတဲ့ထိမ့်သိမ့်ခံရတဲ့ခေါင်းဆောင်များအားလုံးလူငယ်လူရွယ်အားလုံးတွေလည်းကျွန်တော်စုတော်ပေးပါတယ်သူတို့ပြန်ပြုတ်ပြည့်အတွက်ကျွန်တော်တို့အားလုံးဝိုင်းလှုပ်ကြမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဒါအခုဖြစ်ပေါ်နေတဲ့ငွေဥတော်လှန်ရေးပေါ့နော်ကျွန်တော် CDM မှာကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်ခဲ့မှုတဲ့ဖြစ်ပွားခဲ့မှုတဲ့အရေးတော်ပုံအားလုံးထဲမှာအားအကောင်းဆုံးဖြစ်တယ်လို့ဆိုပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာခုအာဏာသိမ်းတဲ့၃ခါရှိတယ်။1960နှစ်တုန်းကတခါရှိတယ်။1970တုန်းကတခါရှိတယ်။1960နှစ်တုန်းကမူချိုးကြီးနေပြီးအာဏာသိမ်းတာကျွန်တော်တို့တိုင်းရင်းသားတွေကအမျိုးသားတိုင်းတူရင်းနဲ့ကိုယ်ပိုင်ပြတ်ထန့်ခွင့်နဲ့ Federal Snick ကိုတောင်းဆိုတဲ့တွေ့ကြုံ။အဲ့ဒါကိုဟန်တာခုပိတ်ပင်ခုမူနေဝင်းကအာဏာသိမ်းခဲ့တာဖြစ်ပါတယ်။ဆိုတော့ဒီဝင်းကဖက်ဒရယ်စနစ်ကိုဟန်တာပိတ်ပင်ဖို့အာဏာသိမ်းလို့ကကျွန်တော်တို့တိုင်းရင်းသားလူမျိုးတွေဖက်မှာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ကြီးညီလာခံကနေရှင်းလာပြီးတော့မှရန်ကုန်ကျွတ်တော်မှာအတန်လွတ်ညုံမှာကျွန်တော်တို့ဖက်ဒရယ်ဆီမီနာလောက်တုန်းကကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်တဲ့ဗမာနိုင်ငံကြီးပါတီခုမှမရှိကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်ပြီးတော့ပြောဆိုပေးမဲ့ဗမာနိုင်ငံကြီးတမတယောက်မှမရှိထောက်ကူဆုပ်စိတ်ပြီးကလာဒီတော့1980တုန်းကကျွန်တော်တို့ចောင်းသားတွေနေအဲ့ဒီမှာကျွန်တော်ចောင်းသားပါရန်ကုန်တို့ကသူចောင်းသားတယောက်နေနဲ့စီလီလူကြီးတော့ပုံမှာပါခဲ့တယ်။အဲ့ဒီကာလတုန်းကကျွန်တော်တို့ဒီမိုကရေစီကိုကြွေးကြော်ခဲ့တယ်။အဲ့ဒီကာလတုန်းကကျွန်တော်တို့တိုင်းရင်းသားတွေကပြည်ထောင်စုတိုင်းရင်းသားလူမျိုးပဲဒီမိုကရေစီခွဲချုပ်စုပြီးတော့ကျွန်တော်တို့ကစုစည်းပြီးတော့ဖက်ဒရယ်အကြောင်းကိုကျွန်တော်တို့ပြောချင်တယ်။တော့ဖက်ဒရယ်ဆူတဲ့စကလုံးကိုကျွန်တော်တို့တရားဝင်ပြောလို့ရတယ်။ဆိုတော့ကျွန်တော်တို့ဘာပဲတုံ့လို့ရတယ်လဲဆိုတော့စစ်မှန်တော့ပြည်ထောင်စုဆိုနေစတော့အဲ့ဒီခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ Federal Snick ကတိမ်မြုပ်သွားတယ်။ဒီမိုကရေစီရည်တော်ပုံကြီးကအင်မတန်မှအကောင်းတယ်။သို့တော့ကျွန်တော်တို့ပြည်ထောင်စုကြီးကျွန်တော်တို့တိုင်းပြည်ရဲ့လူအချက်အရာ Federal Snick နဲ့ပေါ့ပူတွေးပြီးတော့မှဒီတိုင်းပြည်ကိုထူထောင်ရမယ်ဆိုတဲ့ Federal ကြံသွားတယ်။အဲ့ဒီတွေ့တော့စီလေးလုံးရည်တော်ပုံကြီးကတလောက်အကောင်းခဲ့ပေမဲ့အဆုံးတတ်အောင်ပြန်မခံနိုင်ခဲ့ဘူး။အခုကတောင်းနဲ့စက်တင်မှာဖြစ်ပေါ်နေတဲ့နှွေးဦးတော်လှန်ရေးကို CDM ပြုစီမှုမှာတော့ကျွန်တော်တို့ရဲ့ကြွေးကြော်တာလမ်းမပေါ်မှာကြွေးကြော်တာတနိုင်ငံလုံးမှာကြွေးကြော်တာကြည့်ပါဒီမိုကရေစီဖက်ဒရယ်လို့တော့မပြောဘူးဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ရဲ့လူအချင်းကိုတိုင်းပြည်လုံးမှာပြည်အဲ့ဒီတွေ့ကြောင်ဒါဟာဘူချောင်းဆန်းနဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးမှာပင်လုံစာချုပ်မှာလက်မှတ်ရေးထူခဲ့တဲ့ပင်လုံစာချုပ်အပိုင်ငါဖက်ဒရယ်နိုင်ငံတို့ကိုထူထောင်ရမယ်ဆိုတာနဲ့ပင်လုံစာချုပ်အပိုက်ကိုနေဒီမိုကရေစီနိုင်ငံတော်ကိုထူထောင်ရမယ်ဆိုတာအဲ့ဒီနှစ်ခုကအခုရည်တော်ပုံကြီးမှာပဲပေါင်းဆက်သွားတယ်အဲ့ဒီတွေ့ကြောင်ပင်လုံရဲ့အပြစ်သာရပင်လုံစိတ်သက်ဆိုတာတတိုင်းပြည်လုံးမှာအခုတခါလုံးဒီရည်တော်ပုံကြီးလို့စင်တန်ချင်းအောင်မြင်ချင်းမရှိဘူးအဲ့ဒီတွေ့ကြောင်ဒါကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ပြည်ထောင်စုတမိုင်းမှာအင်အားအကောင်ဆုံးသောရည်တော်ပုံကြီးဖြစ်တယ်အောင်မြင်ကိုအောင်မြင်ရမယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါဗျဆိုတော့တိတ်မကြခင်ရပိုင်းပေါ့နော်ဒါမှမဟုတ်လည်းပဲတည်င်းဘတ်တွေအတွင်းမှာပေါ့လူလူအနေနဲ့ အမျိုးသားညီညွတ်ရေးအစိုးရစီကနေပြီးတော့နောက်ထပ်ဘယ်လိုအားတက်စရာသတင်းစကားမျိုးနောက်ထပ်ဘယ်လိုအားတက်စရာတူးတက်ဖြစ်တူးမှုမျိုးများကြားလာရစရာရှိပါသလဲဆရာကြားလာရဖို့ရောအလားအလာရှိပါသလားခင်ဗျအ
များကြီးရှိပါတယ်ကျွန်တော်တို့အနေနဲ့စစ်အာဏာရှင်စနစ်ကိုဒွန်းလှန်တိုက်ခိုက်ပြီးတော့ဖြိုလှေးနိုင်ရမယ်ဒီကြီးတော်ပုံကြီးအောင်မြင်ရမယ်ဒီလိုအောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့ရအလားအလာဆိုတော့ကျွန်တော်တို့ပြောသလိုကျွန်တော်တို့တိုင်းရင်းသားနဲ့ဘီမကပမာတို့တလုံးနိုင်ငံကြီးရတခါမှမရှိရှိဘူးဒါနဲ့မတည်ဘူးတို့နိုင်ငံတကာကကျွန်တော်တို့ကိုထောက်ခံအားပေးတယ်ဘို့မကြခင်မှာအာဆီယံစီဝေးကြီးလုပ်ဒီနေ့ကျွန်တော်တို့တရင်ကောင်းကြရပါတယ်ကျွန်တော်တို့ NUG ရဲ့နိုင်ငံချဲဝင်ကြီးတော်ကြီးမအောင် Zoom မှာနေတက်ပြီးတော့စကားပြောမယ
်ဆရာကျွန်တော်ဖြတ်မိချင်ပါတယ်အဲ့ဒါတကယ်ပဲအတည်ပြုနိုင်ပါပြီလားခင်ဗျာ
ကျွန်တော်အနေနဲ့တော်ကြီးမအောင်စီကအတီးပြတာတော့အဒီပြချက်တော့ရှိသေးဘူးတော်တော်ကျွန်တော်တို့ကြားနေရပါတယ်သူ့အတွေ့အကြုံကျွန်တော်တို့ကအောင်မြင်မှုတရားလို့ကျွန်တော်ပြောချင်တယ်နံပါတ်1နံပါတ်2အနေနဲ့ယနေ့အထိမီးအွန်လိုင်းနဲ့စီခေါ်စီကိုဘေးနိုင်ငံကမှအတီးမှမပြူဘူးအဲ့ဒီအတွေ့အကြုံကျွန်တော်ကမီးအွန်လိုင်းနဲ့ပေါင်းနေတဲ့သူ့လက်အောက်မှာမှုထပ်နေတဲ့တပ်မတော်သားတွေကိုပွန့်ပွန့်လင်းလင်းပြောချင်တယ်ဘလို့ပြောချင်တယ်လဲဆိုတော့ကျွန်တော်ကငင်းချင်ဆွေးနွေးပွဲမှာဟုတ်NCA လမ်းကြောင်းရကျွန်တော်တို့ဆောင်ရွက်နေတဲ့ငင်းချင်းရွှေနေပွဲမှာငါးနှစ်အလုံးလုပ်ခဲ့ UPDJC ရဲ့ဒုဥက္ကဋ္ဌနေနဲ့ကျွန်တော်တာဝန်ထမ်းဆောင်အဲ့ဒီကာလတုန်းကဟိုတပ်မတော်ကဘူချုပ်ကြီးတွေဒုတိယဘူချုပ်ကြီးတွေဟိုအရာရှိကြီးတွေနဲ့ကျွန်တော်နီးနီးကပ်ကပ်ထိတွေ့ခဲ့ဆက်ဆံခဲ့တယ်အဲ့ဒီထဲမှာဘူချုပ်တော်များများကတကယ်တော်တဲ့လူတိုင်းပြည်ကိုချစ်တဲ့လူအများကြီးရှိတယ်တော်တော်လက်ရှိချိန်မှာတပ်မတော်မှာတသွေးတန်တမိတ်ကြောင့်တော်တော်ထွက်မလာအမှန်စင်စစ်ကဒီလူတွေကမင်းအွန်လိုင်းအာနာတိမ့်တာကိုလည်းကြိုက်မှာမဟုတ်ပါဘူးဒီလူတွေကလူကောင်းတွေဆိုတော့ကျွန်တော်ကသူတို့ကိုပြောချင်တာဆရာရဲ့ရေဒီယိုကနေအတန်ဖြစ်စီစဉ်ကနေကျွန်တော်တင်ပြတတ်သိစီစီနဲ့ပြည်သူဖက်ကရက်တူပါတူးချင်းလဲထွက်လာလို့ရတယ်တဆုတက်ဖွဲ့လိုက်လဲထွက်လာလို့ရတယ်တန့်ရှင်းလိုက်လဲကျွန်တော်တို့ဆူရနေလာပေါ့ကုသမိုင်းကိုကူကေတင်ပါကုသမိုင်းကိုအငိအချေးဖြစ်နေသမိုင်းမှာမချန်ထားကမချန်ထားပါနဲ့လူထုပဲကလာရက်တူမင်းအွန်လိုင်းကိုကြောခိုင်းပါလို့ကျွန်တော်တို့ကဟိုဖိတ်ခေါ်ချင်သူတို့ဘာလို့ဆိုတော့ကျွန်တော်တို့လူထုကနိုင်ကိုနိုင်ပါဆရာတို့မြန်မာစကပုံမှာရှိတယ်ပြည်တင်းရင်မြင့်မခံနိုင်ဘူးတဲ့အခုတတိုင်းပြည်လုံးကတင်းမာလေမင်းအွန်လိုင်းပဲပြီးမလဲအဲ့ဒီအတွက်ကြောင့်မင်းအွန်လိုင်းနှုတ်ကနေတကောက်ကုတ်လိုက်ရမယ်စာပြည်သူဖက်ကလာပါကမရိုသားတွေအမြဲတမ်းပြောတာရှိတယ်ပြည်သူသားအမိပြည်သူသားဖတ်ဆိုတယ်တော့အခုချိန်မှာပြည်သူသားအမိပြည်သူသားဖတ်ဆိုပြည်သူ့ဘက်ကအမြင်ဆုံးလာပေါ့ဘူးကျွန်တော်တို့တို့ကိုလိုက်ကြည့
်ဟုတ်ကဲ့ပါဒေါက်တာလျံမိုးစောက်ခေါအချိန်ပေးပြီးတော့ဖြည့်ချားပေးတဲ့အတွက် view အနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗ
ျကျွန်တော်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ခုလိုဆရာတို့ရဲ့လွတ်လပ်သော Dream Media တွေကကျွန်တော်တို့ပြည်သူလူထုကိုအကျိုးပြုလုပ်ငန်းတွေလုပ်ပါလို့ကျွန်တော်တို့ယူကြည်ပါတယ်ကျွန်တော်တို့တိုင်းပြည်လွတ်လပ်ဖို့အတွက်ပြည်သူလူထုတရားလုံးရဲ့ဘဝလွတ်လပ်ဖို့အတွက်ဆရာတို့ရဲ့ခုလိုကျွန်တော်တို့ကိုဆောင်ရွက်ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာ
ကိုကျော်ကျော်တင်စီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာခုဆက်ပြီးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်2020ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့လူမဲအမျိုးသား George Floyd တည်ဆုံးခဲ့မှုမှာလူသတ်မှုနဲ့အဓိကတရားစွဲခံထားရတဲ့လူပြူရဲအရာရှိဟောင်း Derek Chauvin ကိုဆွဲဆိုထားတဲ့အမှုမနေ့ကမနီဆိုတာပြည်နယ်မှာအပြစ်သက်လျှောက်လွှဲချက်တွေစတင်ကျနာခဲ့ပါတယ်ဒီအကြောင်းမီရှယ်ကွင်းရဲ့သတင်းလွှာကိုကိုသိန်းထိုင်ကူကတင်ပြပေးပါမယ်ခင်ဗျာ
။ရဲအရာရှိအောင်ဒက်ရက်ချောဗင်ကိုလူသတ်မှုနဲ့တရားစွဲဆိုထားတဲ့အမှုတရားရုံးရဲ့အဆုံးအဖြတ်ဘယ်လိုထွက်လာမလဲ။မင်းနီယာပိုလစ်မြို့နယ်အမေရိကန်ပြည်ထောင်စုတဝန်တခြားမြို့ကြီးတွေမှာစောင့်ကြည့်နေကြပါလေ။ George Floyd တည်ဆုံးမှုကနေကမ္ဘာတဝန်းဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာကြောင့်လဲအခုရဲအရာရှိအောင်ချောဗင်ကိုဆွဲဆိုထားတဲ့အမှုတရားရုံးဆုံးဖြတ်ချက်ချကန်ဒီအချိန်မှာလုံခြုံရေးတွေတိုးပြင်းချထားပါလေပြစ်မှုကျူးလွန်တယ်လို့ဆုံးဖြတ်ခဲ့ရင်ရဲရဲရှောင်းချောဘလင်အနေနဲ့အချင်းတော်တွေမှာနှစ်နဲ့ချီချခံရနိုင်ပါလေဘင်ဂျမင်ခရတ်မှာတေဆုံးသူ George Floyd ရဲ့မိသားစုကိုစားရောမကြသေးခင်မင်နီယာပိုလစ်မြို့မှာရဲရဲရှောင်းအမျိုးသမီးတူလျှက်စစ်ဒီဇာစားတနက်နဲ့မှာပစ်ခဲ့တယ်ဆိုတော့တေဆုံးခဲ့သူ Don Dean Wright ရဲ့အမှုကိုလိုက်ပါပေးတဲ့အကျိုးဆောင်ရှေ့နေဖြစ်ပါလေသူက ABC ရုံးတံကိုခုလိုပြောပါလေ
The outcome that we pray for in Derek Chauvin is
Derek Chauvin ဟာ George Floyd ကိုတတ်ခဲ့တဲ့ရာဇဝမှုကျူးလွန်ခဲ့သူအဖြစ်တရားရုံးကဆုံးဖြတ်ဖို့ကျွန်တော်တို့ကဆူတောင်းမျှော်လင့်နေပါတယ်။ဒါမှလည်းလွတ်လပ်ခွင့်နဲ့တရားမျှတမှုဟာအားလုံးအတွက်ဆိုတဲ့ဂရီကဝတ်နဲ့အညီအမေရိကန်ပြည်သူတွေရပိုင်ခွင့်ရှိတာကိုအလေးနဲ့ထားတယ်ဆိုတာအဆုံးသတ်မှာပြရာရောက်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်။ရဲရဲစီအောင် Chauvin ဟာ George Floyd ရဲ့လက်ပင်ပေါ်မှာ6မိနစ်ကျော်ဒူးနဲ့တက်ဖိခဲ့တဲ့အတွက် flight oxygen ပြတ်ပြီးအသက်ရှူမွန်းကျက်သေဆုံးခဲ့တာကိုမြင်ခဲ့တဲ့မျက်မြင်သက်သေတွေရှင်းနေတယ်ကခေါ်ယူစစ်ဆေးပါလေ flight ကသူအသက်ရှူလို့မရတော့ဘူးဆိုတော့ထက်ခါတလဲလဲညင်းညူတီးတို့ပြောခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါလေတရားခဏနေဘက်ကတော့ flight ဟာတိတ်ကိုသွေးတိုးနေပြီးမူရဆေးလက်သုံးထားတာကြောင့်နှလုံးရောဂါနဲ့သေဆုံးခဲ့တာလို့ပြန်လည်ခြေပပြောဆိုနေပါလေဒေါ်လာ20ရန်အတူကိုသုံးခဲ့တယ်လို့တန်တရားဖြစ်ပြီး Chauvin က flight ကိုပြီးခဲ့တဲ့နေ့မေလကဖမ်းဆီးခဲ့တာပါအမေရိကန်ပြည်ထောင်စုတဝန်းကရဲတွေလည်းအခက်အခဲတွေကြားမှာလုတ်ကဲနေကြရတာပါရဲတွေရဲ့လုပ်ရက်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေထပ်ပေါ်လာနေတာကြောင့်လုံခြုံရေးအတွက်ပြင်ဆင်နေကြပါတယ်အထူးသဖြင့် Ferguson Missouri စတဲ့အရင်တုန်းကရဲတွေကြောင်းလူမဲတွေလူနည်းစုတွေတည်ဆုံခဲ့ဘူးတဲ့မြို့တွေမှာလုံခြုံရေးကိုတိုးချထားရတာပါ Missouri ပြည်နယ် Ferguson မြို့ကရဲချုပ် Jason Armstrong ကတော့ ABC ရုပ်သံကိုခုလိုပြောပါတယ်
It's a difficult situation for us to deal with and we're all watching the trial to see you know how things unfold with it.
အခြေအနေကတော်တော်လေးခက်ခဲခဲခဲကန်တွဲရမယ့်အခြေအနေပါ။တရားရုံးကဘယ်လိုအဆုံးဖြတ်ထွက်လာမလဲဆိုတာကိုကျွန်တော်တို့အားလုံးစောင့်ကြည့်နေပါတယ်။တကယ်လို့ရုံးတော်ရဲ့အဆုံးဖြတ်က Derek Chauvin ရဲ့လုပ်ရက်အတွက်တာဝန်ယူတာမျိုးမဟုတ်ဘူး။အရေးမယူဘူးလို့နားလည်ပြီးစိတ်ပြက်လက်ပြက်တုံ့ပြန်တာတွေပေါ်လာနိုင်ပါတယ
်။ George Floyd ဒီဆုံးခဲ့မှုနဲ့အတူရဲရာရှိတွေပါဝင်ပတ်သက်လို့လူနည်းစုတွေတည်ဆုံးခဲ့မှုတွေအတွက်ဒေါသနဲ့စိတ်ပျက်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲဥပဒေကြမ်းတစ်ခုလွှတ်တော်မှပါတီနဲ့စလုံးကအမတ်တွေရဲ့အဖွဲ့တစ်ဖွဲ့ကအဆိုပြုတင်သွင်းခဲ့ပါတယ်။ရဲအရာရှိတွေရဲ့လုံဆောင်ချက်တွေနဲ့ George Floyd တရားမျှတမှုဥပဒေလိုနာမည်ပေးထားတဲ့အဲ့ဒီဥပဒေထဲမှာဖမ်းတဲ့အခါအသက်ရှူမွန်းကြောင်းချုပ်ပြီးဖမ်းတာမျိုးမလုပ်ဖို့တားမြစ်ထားသလိုရဲအရာရှိတွေရဲ့မတရားလုပ်ရက်နဲ့တခြားကိစ္စတွေကိုတနေ့ကလုံးအတိုင်းအတာနဲ့မတန်းတင်တန်ရေးအချက်တွေပါဝင်ပါတယ်။ဒီဥပဒေကြမ်းကိုပြီးခဲ့တဲ့နှစ်မလကအောက်လွှတ်တော်မှာ Republican Party ဘက်ကထောက်ခံမှုလုံးဝမပါဘဲအတည်ပြုခဲ့တာပါအခုလည်းအထက်လွှတ်တော်မှာတည်ပြုနိုင်မှုဆိုရင်အ ਨੇ ဆုံး Republican အမတ်10ယောက်ရဲ့ထောက်ခံမှုတော့လိုအပ်မှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိထားပြီပ
ါကုတင်တိုင်းဥစီစဉ်တက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအင်္ဂါနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာခုဆက်ပြီးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။ကချင်ပြည်နယ်ဖားကပ်မြို့နယ်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့စစ်ကောင်စီတပ်အကြတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဆရာနယ်တင်မှုစန့်ကျင်ကန့်ကွက်ပြီးဒီကနေ့မှလည်းဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီက KIA ကိုမနေ့ကလေကြောင်းကနေပါတိုက်ခတ်ခဲ့ပြီးပြစ်ခတ်တံတွေနေ့စဉ်ကြားနေရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပါတယ်။စကိုင်းတိုင်းကဏီမြို့နယ်အနီးကျေးရွာတွေမှာစစ်တပ်ကဝင်ပစ်လို့ဒေသခံရွာသားအများအပြားတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကစာတင်ကြောင်းတွေနဲ့ဘာသာရေးအဆောက်အအုံတွေမှာစခန်းချပြီးရပ်ကွက်အတွင်းနေအိမ်နေတဲ့အထိဆန္ဒပြသူတွေကိုလိုက်ဖမ်းနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအပြင်းထန်ဖြိုခွဲခံရတဲ့ဘကူးမျိုးမှာလဲဆန္ဒပြပွဲမှာပါဝင်သူတွေ CDM လှုပ်ရှားမှုမှာပါဝင်သူတွေကိုလိုက်လံဖမ်းဆီးနေပါတယ်ရန်ကုန်မြို့မှာတော့အုတ်ချွေရေယုံနေနားမှာအသေးစားပောက်ကွဲတာမိလောင်တာတွေရှိခဲ့ပြီးတဲ့နောက်ရန်ကုန်မြို့အနက်လမ်းမတွေမှာကားတွေကိုစစ်တပ်နဲ့ရဲကတားဆီးစစ်ဆေးတာတွေအပြင်းထန်လုပ်နေတယ်လို့ဖမ်းဆီးတာတွေလည်းရှိနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်ခဲ့တဲ့အကြမ်းတဲနဲ့ပတ်သက်လို့လာမယ့်စနေနေ့ကြာရင်အရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံမှာဆွေးနွေးကြတော့မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကအာဆီယံဌာနချုပ်မှာကိုဗစ်ရောဂါဆိုင်ရာကန့်သတ်ချက်တွေနဲ့အညီကျင့်ပါမယ့်ဒီသီစီအိုဝဲကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုတိုင်တက်ရောက်မယ်လို့ထိုင်းဆိုရတာဝန်ရှိသူတူကစနေနေ့မှာပြောခဲ့ပေမဲ့စစ်ကောင်စီကဒါနဲ့ပတ်သက်ပြီးဘာမှမပြောသေးပါဘူးခင်ဗျာ။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထူထောင်ရေးအတွက်အိန္ဒိယနဲ့အမေရိကန်တို့အကြားထောက်ခံတဲ့အကြောင်းကိုနိုင်ငံဝန်ကြီးတွေဆွေးနွေးပြီးမှထုတ်ဖော်ပြောဆိုခဲ့ကြပါတယ်ခင်ဗျာ။သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charles Tormock ဖြစ်ပါတယ်။ကျွန်တော်ကတော့ဇဝန်လိုက်ပါ VOA American တန်ရဲ့အင်္ဂါညအစီအစဉ်တွေကိုနားဆင်ကြရတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သင်းကင်းဝေးပြီးတော့လိုရင်းစံတာတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from